Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဇွန်လ22ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါတိုက်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 32နဲ့ဆိုင်ဒိုမီတာ52တူကနေတရက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီညရဲ့အစီအစဉ်မှုကကျွန်မစုမမရှင
်ကျွန်တော်ကတော့ဝင်းမြမဒီနေ့ထိတ်တဲရောက်သတင်းတွေကိုမစုမနဲ့ပဲပြောပြပေးမှာပါဒီနေ့အထူးခြားဆုံးသတင်းတွေထဲမှာတော့ခရိုင်းမီးယားအထက်ရုရှားရဲ့ထောက်ပို့လမ်းကြောင်းတံတားကြီးကိုယူကရိန်းမစ်ဆိုင်းနဲ့ပစ်ခဲ့တယ်လို့ရုရှားကပြောလိုက်ပါတယ်နောက်အမေရိကန်သမ္မတနဲ့အိန္ဒိယဝန်ကြီးချုပ်တို့အင်ဂျီတော်မှာတွေ့ဆုံနေပြီးနိုင်ငံဆက်ဆံရေးတိုးမြှင့်မှုဆွေးနွေးနေကြပါတယ်။နောက်တရုတ်သမ္မတကိုအာနာရှင်လို့အမေရိကန်သမ္မတကပြောခဲ့တာပြန်လျှော့ပေးမှာမဟုတ်ဘူးလို့ဆိုလိုက်ပါတယ်။အခုလိုစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမဆွမွေ
။ဟုတ်ကဲ့ပါရှင်။ဒီညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ထိုင်းမြန်မာနယ်စပ်မဲဆိုင်တာချီလိတ်နေချကော်မတီအစည်းအဝေးအပြီးမှာတော့ထိုင်းနယ်စပ်နာက UWSA စခန်းနေရွှေ့ဖို့မြန်မာကိုထိုင်းကတောင်းဆိုလိုက်ပါတယ်။ကချင်ပြည်နယ်ဖားကတ်မြို့စိတ်မူဆိုင်တောင်ဘက်မှာတော့ကချင်လွတ်လပ်ရေးအဖွဲ့ KIO တိုက်နယ်ရုံးကိုစစ်ကောင်စီဘက်ကဝင်ရောက်ပစ်ခတ်တိုက်ခိုက်တဲ့အတွက်တိုက်စုံမှုတွေရှိခဲ့ပါတယ
်။တို့ကအလုံးရင်းနဲ့ဝင်ကြီးတယ်လို့တော့ကြားတယ်။စစ်ထိုက်တန်ရာရတော့မကြည့်တော့ဘူးပေါ့နော်။တေရတော့၃ရက်ပြေသွားတယ်လို့ကြားပါတယ်။မီးရှို့ရတော့ထောက်တန်ကြီးရတော့ရှို့သွားတယ်ဆို။
စိတ်မှုဒေသခံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီသတင်းမကြခင်အပြည့်စုံနားဆင်ရပါမယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကျမစုမုံပြောပြပေးပါမယ်ရှင
်ရုရှားသိမ်းထားတဲ့ခရိုင်းမီးယားအထက်တံတားကြီးကိုယူကရိန်းကမစ်ဆိုင်းဒုံးနဲ့တိုက်ခိုက်တာပျက်စီးခဲ့ပေမဲ့မပြင်းထန်ပါဘူးလို့ရုရှားကပြောလိုက်ပါတယ်ယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီကလည်းယူကရိန်းတောင်ပိုင်းမှာတပ်တွေရှေ့ကိုဆက်တိုးနေနိုင်တယ်လို့ပြောလိုက်ချိန်မှာဒီယူကရိန်းတောင်ပိုင်းမှာတစ်ဖက်စီထိန်းချုပ်တိုက်ခိုက်နေတဲ့ခါဆန်ဒေသနဲ့ခရိုင်းမီးယားကျွန်းဆွယ်ကိုဆက်ထားတဲ့ဒီတရားအတိုက်ခံလိုက်ရတာပါယူကရိန်းကခွန်ဟာလို့ခေါ်ပြီးရုရှားကခွန်ဂါလို့အတန်းထွက်နည်းနည်းလေးပြောင်းခေါ်တဲ့ဒီတရားဟာခရိုင်းမီးယားကို2014ခုနှစ်ထဲကသိမ်းလာတဲ့ရုရှားအနေနဲ့အခုယူကရိန်းကိုထတ်ကျူးကျော်တဲ့စစ်ပွဲတွေအဓိကသုံးနေတဲ့တရားအနည်းငယ်တည်းကတစ်ခုဖြစ်ပါတယ်ခရိုင်းမီးယားနဲ့ရုရှားတပ်ဆက်ထိန်းထားသေးတဲ့ခါဆန်ဒေသအကြားအဓိကထောက်ပံ့လမ်းကြောင်းဖြစ်ပြီးခရိုင်းမီးယားဂိတ်လိုလဲခေါ်တဲ့ဒီတရားမနေ့ညကပဲတိုက်ခိုက်ခံခဲ့ရတာလို့ရုရှားခန့်ခရိုင်းမီးယားလွှတ်တော်ဥက္ကဋ္ဌကဒီနေ့ပြောခဲ့တာပါခရိုင်းမီးယားလွှတ်တော်ဥက္ကဋ္ဌဗလာဒီမာကွန်စတန်တီနော့ဖ်ကဒီတရားဖျက်ဆီးမှုမပြင်းတာကြောင့်ရဲအတန်းကြားတွင်ပြန်ပြင်းနိုင်လိမ့်မယ်လို့ပြောခဲ့ချိန်မှာရုရှားခန့်ခါဆန်အုပ်ချုပ်ရေးမှုကလည်းဒီတိန်နဲ့ပြင်သစ်တို့ကပို့တဲ့မစ်ဆိုင်းဒုံးတွေကိုယူကရိန်းသုံးခဲ့တယ်လို့ဆက်ဆွဲလိုက်ပါတယ်။ဒီတရားကိုတိုက်ခတ်မှုနဲ့အခုလိုမစ်ဆိုင်းဒုံးတွေသုံးပြုခဲ့မှုအပေါ်မှာတော့ရုရှားဘက်ကတစုံတရာယူကရိန်းဘက်ကတစုံတရာတုံ့ပြန်ပြောဆိုထားတာမရှိသေးပါဘူးခင်ဗျာ
။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ဒီကနေ့အိမ်ပြူတော်မှာတွေ့ဆုံဆွေးနွေးနေကြပြီဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်ကိုအမေရိကန်သမ္မတကနိုင်ငံတော်ညစာစားပွဲနဲ့လဲတက်ခင်းအခမ်းအနားစီစဉ်ထားပါတယ်။အင်ဒိုပစိဖိတ်ဒေသမှာလွတ်လပ်ပွင့်လင်းမှုတွေတာယာဝါပြောမှုတွေအတွက်နှစ်နိုင်ငံကြားတန်ဋိဌာန်တွေခိုင်မာစေဖို့ကာကွယ်ရေးနောက်တန်ရှင်းနဲ့စွန့်အင်အာကာသပါဝင်နည်းပညာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်မှုအိန္ဒိယဝန်ကြီးချုပ်ရဲ့အမေရိကန်ခီးစဉ်ကအထောက်အကူဖြစ်စေလိမ့်မယ်လို့လည်းတွေ့ဆုံပွဲမတိုင်ခင်မှာသမ္မတအင်ဖြူရောကသတင်းထုတ်ပြန်ထားခဲ့ပါတယ်။ဒီကနေ့မှလည်းရှာရှာပါပါပူးတွဲသတင်းစာရှင်းလင်းပွဲလုပ်နေပါတယ်။ကျမတို့ခုအတန်လွှင့်နေတဲ့အချိန်မှလုပ်နေတာဖြစ်ပါတယ်။အမေရိကန်လွှတ်တော်နှစ်ရက်ကကိုယ်စားလှယ်တွေရဲ့ရှေ့မှလည်းအိန္ဒိယဝန်ကြီးချုပ်မေဂွန်းပြောမှဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်ရဲ့ကြာသပတေးနေ့အစီအစဉ်အဆုံးသတ်ဖြစ်တဲ့အိမ်ဖြူတော်မှာညစာစားပွဲနဲ့တက်ခင်းအခမ်းအနားဖြစ်ပါတယ်ရှင်
။အမေရိကန်သမ္မတကတရုတ်သမ္မတကိုအာဏာရှင်လို့ပြောခဲ့တာအပေါ်ပြန်လျှော့ပြောမှမဟုတ်ဘူးလို့အမေရိကန်ပြောခွင့်ရကဆိုပါတယ်။ဒီနေ့အင်ကာနေမှာဒီမိုကရက်တစ်ပါတီရဲ့2024ခုနှစ်သမ္မတမဲဆွဲပွဲရန်ပုံငွေခန်းထားတဲ့သမ္မတဂျိုးဘိုင်ဒန်ကသမ္မတရှီချင်းပင်ကိုအာဏာရှင်လို့ခေါ်လိုက်တာကအထူးဆန်းမဟုတ်ပါဘူးလို့အမေရိကန်နိုင်ငံခြားရေးပြောခွင့်ရကပြောလိုက်တာပါဒီအမေရိကန်နိုင်ငံခြားရေးဒုတိယပြောခွင့်ရဗီဒန်ပတဲက
The important thing to remember is that it also should come as no surprise that we have differences and disagreements
ကျွန်တော်တို့အနေနဲ့သဘောထားကွဲလွဲတာတွေအပေါ်ထုတ်ပြောဖို့ဒါမှမဟုတ်ဒီမတူကွဲပြားမှုတွေအပေါ်ပြောင်းကြကြတယ်လို့ပြောဖို့နောက်တွန်းနေမှာမဟုတ်ပါဘူးအခုလိုမတူကွဲပြားတာတွေထဲမှာသမ္မတနိုင်ငံခြားရေးဝန်ကြီးတို့အနေနဲ့ရှင်းရှင်းလင်းလင်းဖြစ်ထားတာကဒီမိုကရေစီနဲ့အာဏာရှင်ကြားကွဲပြားမှုတွေပါလို့ဆက်ရှင်းပြခဲ့တာပါသမ္မတဘိုင်ဒန်ကတရုတ်သမ္မတအနေနဲ့အမေရိကန်လေပိုင်းနဲ့ထဲဝင်လာတဲ့တရုတ်ထောင်လိုင်းရေးမိုးပြံမှုပေါင်းတဲ့ထောင်လိုင်းပစ္စည်းတွေပါလို့ပြစ်ချခဲ့ရတာကိုမသိထားခဲ့တာကအာနာရှင်တွေကြုံလို့ရှိတဲ့ဆက်ဆက်ရှာကြည့်ပါလို့တနေ့ကပြောခဲ့တာပါဒီပေါ်တရုတ်နိုင်ငံခြားရေးပြောခွင့်ရကလည်းအလွန်တရာအထိပယ်မဲ့ပြီးမှားရင်ချက်တွေတန်တမာရေးလိမ့်လာမှုမဲ့တာတွေပါတဲ့တာဝန်မဲ့တဲ့မှတ်ချက်ဖြစ်ကတရုတ်နိုင်ငံရဲ့ဂုဏ်သိက္ခာကိုပြင်းပြင်းထန်ထန်စော်ကားလိုက်တာလို့မနေ့ကပဲတုံ့ပြန်ခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့သားဟန်တာဘိုင်ဒန်ဟာဖက်ဒရယ်အစိုးရကိုအခွန်ပေးဖို့ပြက်ကွက်မှုနဲ့တနက်ကင်ဆောင်မှုအမှုသုံးမှုအတွက်လာမယ့်ဇူလိုင်လ26ရက်နေ့မှာတော့တရားရုံးကိုလာရောက်ပြီးတော့ပြည်ထောင်ကနေရှော့ပေါ့ပေးဖို့အယူခံရှောက်လဲချက်တင်မှုရှိနေပါတယ်။သူကျူးလွန်ခဲ့တဲ့အမှုတွေနဲ့ပတ်သက်လို့အပြစ်ရှိကြောင်းဝန်ခံပြီးတော့ရှောက်လဲချက်တင်ခဲ့မယ်ဆိုရင်တော့ထောင်နဲ့ကြခံနိုင်ရခြင်းမရှိဘဲနဲ့တက်တက်ညာညာဆုံးဖြတ်ဖို့တရားရေးဌာနကနေသဘောတူထားပြီးသားဆိုပြီးတော့ Republican Party တွေဘက်ကဝေဖန်နေပါတယ်။သမရရဲ့တားမှုလို့အထူးခွင့်ရေးပေးလိုက်တာဆိုပြီးဝေဖန်နေတာပါအမေရိကန်ရှင်းနေချုပ် Merrick Garland ကလည်းဒီလိုဝေဖန်တာကိုမနေ့ကညင်းထားပါတယ်အမေရိကန်သမရမိသားစုရဲ့ဗန်နာရေးဆိုင်ရာကိစ္စတွေကိုစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်အမတ် James Comman ကတော့ Hunter Biden ရဲ့အမှုတွေနဲ့ပတ်သက်ပြီးတော့မဖြစ်စလောက်ပဲတတ်ညာဖို့ပြောဆိုထားတယ်ဆိုတာကိုလူမှုကွန်ရက်မှာရေးထားပါတယ်အမေရိကန်သမရဟောက် Donald Trump ကတော့သူကိုလျှို့ဝှက်မှတ်တမ်းတွေပြန်အပ်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတော့ဆွဲဆိုထားတဲ့ပြစ်မှု38မှုထပ်စာရင်လက်ရှိအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့တာဟန်တာဘိုင်ဒန်ကိုအရေးယူတာကတော့ယင်စည်းကမ်းချိုးဖောက်လို့ဒဏ်ငွေရိုက်တလောက်ပဲရှိပါတယ်ဆိုပြီးတော့ဝေဖန်ပြောဆိုနေပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်ထုံမီတာ32 kHz 9303ညနဲ့9383ညလိုက်ထုံမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုက်လံမီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင
်ဗျာ VOA American တန်ကနေစက်တာရင်းညသတင်းတွေကိုဆက်ပြောပြပေးနေပါတယ်အာရှတလွာလူခွင့်ရချိုးဖောက်တဲ့နိုင်ငံတွေအစီအမမြန်မာထိတ်ဆုံးကပါဝင်နေတယ်လို့အာရှလူခွင့်ရအဖွဲ့ကြီးတစ်ခုကဆိုလိုက်ပါတယ်2021ခုနှစ်2022ခုနှစ်အကြာအာရှ22နိုင်ငံမှာလူခွင့်ရချိုးဖောက်တဲ့လုပ်ရ1600ကျော်ရှိခဲ့တဲ့အထက်မြန်မာနိုင်ငံကအများဆုံးလို့ Forum Asia အဖွဲ့ကဒီနေ့အစည်းအဝေးခန်းစာထုတ်ပြန်လိုက်တာပါဒီချိုးဖောက်မှုတွေကဒီမိုကရေစီအခွင့်အရေးလှုပ်ရှားသူတွေပေါ်အများဆုံးပြစ်မှတ်ထားခဲ့ပြီးဒုတိယအများဆုံးကတော့အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကိုပြစ်မှတ်ထားခဲ့တယ်လို့ဖော်ပြခဲ့ပါတယ်ဒါအပြင်မြန်မာနိုင်ငံပြည်ရင်ထိုင်းနဲ့အိန္ဒိယနိုင်ငံတွေမှာအခုလိုချိုးဖောက်မှုတွေအများဆုံးဖြစ်ခဲ့တယ်လို့လည်းဆက်ဖော်ပြထားပါတယ်ခင်ဗျာ
အာဆီယံအရှေ့တောင်အာရှနိုင်ငံတွေကြားမှာပထမဆုံးအကြိမ်ဖြစ်တဲ့ကျင်းပမယ့်စစ်ရေးလေ့ကျင့်မှုကိုတောင်တရုတ်ပင်လယ်နယ်နိမိတ်နဲ့ဝေးတဲ့နေရာကိုပြောင်းရွှေ့လိုက်တယ်လို့အင်ဒိုနီးရှားစစ်တပ်ကဒီကနေ့ကြေညာပါတယ်။မူလတုန်းကသူတို့စစ်ရေးလေ့ကျင့်မှုစီစဉ်ထားတဲ့နေရာကတော့တရုတ်နိုင်ငံနဲ့အဖွဲ့ဝင်နိုင်ငံတချို့ကြားမှာရေပိုင်နဲ့အငင်းပွားမှုရှိနေတဲ့နေရာဖြစ်ပါတယ်။တိုက်ခိုက်ရေးအတွက်မဟုတ်ဘဲနဲ့စစ်ရေးလေ့ကျင့်မှုကိုတောင်တရုတ်ပင်လယ်ရဲ့တောင်ဘက်ဆုံးတရုတ်နိုင်ငံကသူပိုင်ဖြစ်နဲ့ပြောဆိုထားတဲ့နေရာမှာကျင်းပဖို့အတွက်အာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကပထမဆုံးစီစဉ်ခဲ့တာပါဒီစီရေးလက်ကျင့်မှုနဲ့ပတ်သက်ပြီးတော့အဖွဲ့ဝင်နိုင်ငံတွေကြားမှာသဘောထားကွဲလဲချက်တွေပေါ်ပေါက်ခဲ့ပြီးတော့ကမ်ဘောဒီးယားနိုင်ငံဘက်ကပါဝင်ဖို့မဆုံးဖြတ်ရသေးဘူးဆိုပြီးတုံ့ပြန်ခဲ့တယ်လို့မြန်မာနိုင်ငံကလည်းစီရေးလက်ကျင့်မှုဖိတ်ကြားချက်ကိုအကြောင်းပြန်ကြားခြင်းမရှိတဲ့အကြောင်းရိုက်တာသတင်းမှာဖော်ပြပါတယ်နှစ်နိုင်ငံစလုံးကတော့တရုတ်နဲ့နီးစပ်တဲ့နိုင်ငံတွေဖြစ်ပါတယ်အင်ဒိုနီးရှားစစ်တပ်ဘက်ကတော့အခုလိုစီရေးလက်ကျင့်မဲ့နေရာကိုပြောင်းလိုက်တာကတခြားဘယ်နိုင်ငံကမှဝင်ရောက်ဆွတ်ဖက်လို့မဟုတ်ပဲကိုယ်ပိုင်လွတ်လွတ်လပ်လပ်ဆုံးဖြတ်တာလို့ပြောပါတယ်အရှေ့တောင်အာရှမှာသဘာဝဘေးရန်ရဲ့မြန်မာနေပြီးတော့ဒီအတွက်ကြိုတင်ပြင်ဆင်ဖို့လိုအပ်တာကြောင့်အာဆီယံနိုင်ငံတွေပူးပေါင်းစီရေးလက်ကျင့်မှုစီစဉ်တာဖြစ်တဲ့အကြောင်းအင်ဒိုနီးရှားစစ်တပ်ကပြောဆိုထားပါတယ်ရှင
်တရုတ်နိုင်ငံမှာအသားကင်ဆိုင်ကတ်ဆိုးတွေပောက်ကွဲမှုကြီးကြောင့်30ကျော်သေဆုံးခဲ့ရတယ်လို့တရုတ်အရာရှိတွေကဆိုလိုက်ပါတယ်တရုတ်နိုင်ငံနောက်မြောက်ပိုင်းကဘာဘီကျူးအသားကင်ဆိုင်တစ်ဆိုင်မှာမိဖို့ကြောင့်သုံးဒန်းငွေအိုးတွေအစုပြုံလိုက်ပောက်ကွဲတာကြောင့်32ဦးသေပြီးနောက်ထပ်9ဦးထဏ်ရခဲ့တယ်လို့တရုတ်အရာရှိတွေကဒီနေ့ပဲအတည်ပြုပေးလိုက်တာပါမွတ်စလင်များစုနေထိုင်ရာနင်းရှာဟွေကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့မြို့တော်ရန်ချွမ်းကလူစီကားရာရပ်မှာရိုးရာနဂါးလှေပြိုင်ပွဲတွေလူအများအပြားရောက်နေခြင်းမနေ့ညကအခုလိုပောက်ကွဲခဲ့တာလို့လည်းနိုင်ငံပိုင်စင်ဟွာသတင်းဌာနကဖော်ပြခဲ့ပါတယ်ထဏ်ရသူတွေကိုထိရောက်တဲ့ကုသမှုတွေပေးဖို့နဲ့ ဘေးကင်းလုံခြုံရေးအတွက်စီမံဖို့သမရရှီချင်းဖင်ကညွှန်ကြားထားတယ်လို့လည်းဒီသတင်းမှာဖော်ပြခဲ့ပါတယ်။ဘူဆူရရဲ့အရေးပေါ်စီမံခန့်ခွဲရေးဝန်ကြီးဌာနကတော့ပေါက်ကွဲမှုတွေရှာဖွေကယ်ဆယ်ရေးတွေကဒီနေ့ပဲပြီးဆုံးသွားပြီလို့လူမှုကွန်ရက်ကနေသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျ။
တနင်္ဂနွေနေ့မနက်စောပိုင်းတုန်းကတိုက်တန်နဲ့တင်မောပြတ်တဲ့နေရာရင်းနှက်ထဲကိုစူးစမ်းလေးလာရေးသွားပြီးတော့ပျောက်ဆုံးနေတဲ့ရေငုပ်ရေငယ်ကိုအချိန်လှုပ်ပြီးတော့ရှာဖွေနေကြပါတယ်။မြောက်တလန်တိတ်ရေပြင်အောက်အနက်ပေ12,500မှာရှိတဲ့တိုက်တန်နဲ့တင်မောပြတ်ချိနေတဲ့နေရာကိုရောက်ဖို့အတွက်ကနှစ်နာရီကျော်သွားရတာဖြစ်ပါတယ်။တနင်္ဂနွေနေ့တုန်းကအဲ့ဒီရေငုပ်တဲ့ရေငယ်လေးကဒီရေထဲကိုဆင်းသွားပြီးတော့တနာရီနဲ့45မိနစ်အကြာမှာတော့မြေပြင်နဲ့ဆက်သွယ်ရေးပြတ်တောက်သွားခဲ့ပါတယ်။လူ9ယောက်ပါသွားတဲ့အဲ့ဒီရေငယ်လေးထဲမှာအောက်ဆီဂျင်က96နာရီစာပဲပါပါတယ်။ဒီကနေ့ကြာသပတေးနေ့မနက်6နာရီမှာအောက်ဆီဂျင်ကုန်သွားမှာဖြစ်ပါတယ်။မနေ့တုန်းကတော့ရှာဖွေနေတဲ့ area တဝိုက်ကရေအောက်မှာအချက်ပေးသံကြားရတယ်လို့ရှာဖွေအဖွဲ့ကပြောပါတယ်။အချိန်လှုပ်ပြီးတော့ရှာနေရတာနဲ့အမျှရင်ငယ်ထဲမှာလိုက်ပါသွားတဲ့သူတွေအသက်ရှင်ဖို့အခွင့်အလမ်းနည်းလာတယ်လို့လည်းရှာဖွေကယ်ဆယ်ရေးကပြောပါရယ်ဒီရင်ငယ်ကိုရှာဖို့အတွက်အမေရိကန်ကနေဒါနဲ့ဒီဗြိတိန်ဘက်ကဝိုင်းကူညီပေးနေကြပါရယ်ဒီခီးစဉ်ကိုစီစဉ်တဲ့ Ocean Gate Company ပိုင်ရှင်အပါအဝင်ဗြိတိန်ဘီလီယံနာတဦးပြင်သစ်စွန့်စားလေ့လာသူတဦးနဲ့ပါကစ္စတန်နယ်ဘွားဗြိတိန်စီးပွားရေးသမားနဲ့တားဖြစ်သူစုစုပေါင်း5ဦးလိုက်ပါသွားတာဖြစ်ပါရယ်ရှင်ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကျမစုမုံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးထိုင်းနယ်စပ်အနီးက UWSC စခန်းတွေကိုရွှေ့ဖို့မြန်မာကိုထိုင်းဘက်ကနေတောင်းဆိုလိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်မဲဆိုင်တာချီလိတ်နယ်ခြားကော်မတီရဲ့အစည်းအဝေးကိုတော့ဇွန်လ19ရက်နေ့ကရှမ်းပြည်နယ်ရဲ့အရှေ့ပိုင်းတာချီလိတ်မြို့မှာကျင်းပခဲ့ပါဗျ။အဲ့ဒီအစည်းအဝေးမှာတော့ထိုင်းနယ်စပ်နဲ့တဲ့ UWSA စခန်း၅ခုကိုဖယ်ရှားပေးဖို့ဆွေးနွေးခဲ့တယ်လို့မြန်မာဘက်ကလည်းစစ်ကောင်စီကိုစန့်ကျင်ပြီးတော့ထွက်ပြေးတင်းရှောင်နေတဲ့သူတွေတရားစွဲဆိုခံရပြီးတော့အမှုကိုရင်ဆိုင်ခြင်းမရှိတဲ့သူတွေကိုပြန်ပြီးတော့ပို့ပေးခဲ့ဖို့တောင်းဆိုခဲ့ပါတယ်ဒီသတင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မဲဆိုင်တာချီလိတ်နယ်ခြားကော်မတီပုံမှန်အစည်းအဝေးကိုဇွန်လ19ရက်နေ့ကမြန်မာနိုင်ငံရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်မြို့မှာကျင်းပခဲ့ပါတယ်ဒီဆွေးနွေးပွဲမှာထိုင်းဘက်ကကောမြန်မာဘက်ကပါအရေးပါတဲ့တောင်းဆိုချက်တွေရှိခဲ့ပါတယ်။ဒီတောင်းဆိုချက်တွေထဲမှာထိုင်းဘက်ကဝါတိုင်းရင်သားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ UWSA စခန်း၅ခုကိုနယ်စပ်ကနေဖယ်ရှားပေးဖို့တောင်းဆိုခဲ့ပါတယ်။ထိုင်းဘက်ကတောင်းဆိုချက်ကိုတော့ဥဆောင်ဆွေးနွေးခဲ့တဲ့ဗိုလ်မှူးနတီတင်ဆန်ကထိုင်းဘာသာစကားနဲ့အခုလိုတင်ပြခဲ့တာပါ။မိမိတို့အနေနဲ့နိုင်ငံနယ်စပ်မှာငင်းကျန်းစွာအတူရှင်တွဲနေထိုင်ရေးနဲ့နယ်စပ်တခြားမှာနေထိုင်နေကြတဲ့ထိုင်းနဲ့မြန်မာနိုင်ငံသားတွေရဲ့လုံခြုံရေးတရားဥပဒေစိုးမိုးရေးကိုအလေးထားပြီးအခုလိုမျိုးနယ်ခြားကော်မတီအစည်းအဝေးကိုကျင်းပခဲ့တဲ့အကြောင်းထိုင်းဘာသာနဲ့ပြောဆိုခဲ့ပါတယ်။ဒီဆွေးနွေးပွဲမှာပဲ UWSA စခန်း၅ခုကိုနယ်စပ်ကနေဖယ်ရှားပေးဖို့တောင်းဆိုခဲ့တယ်ဆိုပြီးထိုင်းအနာပိုင်းတွေကိုကိုကာပြီးထိုင်းသတင်းတွေမှာဖော်ပြခဲ့ပါတယ်။ဝါပီသွေးစည်းညို့ရေးတက်မတော် UWSA ရဲ့တက်စခန်း၅ခုကတော့ဗန်မဲဆိုင်ခရိုင်ခွဲ၊ဝီယန်ဖန်ခိုင်းခရိုင်ခွဲ၊မဲဆိုင်ခရိုင်နဲ့ချင်းမိုင်ခရိုင်အတွင်းမှာရှိတဲ့တက်စခန်းတွေဖြစ်ကြောင်းသိရပါတယ်။ဒီစခန်းတွေဖယ်ရှားပေးဖို့ကိုထိုင်းဘက်ကနေကြာကော်မတီဆွေးနွေးတဲ့အခါတိုင်းမကြာခဏဆိုသလိုတောင်းဆိုလေးရှိပါတယ်။လွန်ခဲ့တဲ့2016ခုနှစ်ကလည်းတောင်းဆိုခဲ့တာပါ။ဒီလိုတောင်းဆိုခဲ့ပေမဲ့မြန်မာအစိုးရအဆက်ဆက်ကဝါလက်နဲ့ကင်တွေကိုဒီနယ်ဆက်ကနေဖယ်ရှားပေးဖို့နားချနိုင်ခဲ့ခြင်းမရှိခဲ့ပါဘူးမြန်မာထိုင်းနယ်ဆက်စီးနှင်းပေါ်ကတက်စကန်တွေဆုတ်ခွာပေးဖို့ထိုင်းနိုင်ငံရဲ့တောင်းဆိုချက်ကိုလက်ခံမှာမဟုတ်တဲ့အကြောင်းဝါပြည်သွေးစည်းညီညွတ်ရေးတက် UWSA တောင်ပိုင်းဆက်ဆံရေးရုံးတာဝန်ခံကဝါချန်နယ်ကနေတဆင့်ဇွန်လ21ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ် UWSA အဖွဲ့ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးထိုင်းဘက်ကလည်းမကြာခဏဆိုသလိုထိုင်းဘက်ကိုဝင်ရောက်လာတဲ့မူရစ်ဈေးဝါတွေကဝါဒေတာထုတ်တွေအဖြစ်ပြောကြားလေးရှိပြီးနယ်စပ်ကဝါတက်စခန်းတွေကိုလည်းဖယ်ရှားပေးဖို့တောင်းဆိုတာရှိခဲ့တာပါဝါလက်နက်ကင်ဘက်တွေကတော့ဒီဆွဆွဲချက်ဟာအခြေအမြစ်မရှိဘူးဆိုပြီးငြင်းဆိုလေးရှိပါတယ်အခု2023ခုနှစ်ဇွန်လအတွင်းထိုင်းနိုင်ငံမှာဖမ်းမိတဲ့စိတ်ကြွဆေးပြားအရေအတွက်ဟာ43တန်းရှိတယ်ဆိုပြီးထိုင်းအနာပိုင်းတွေကပြောပါတယ်အများစုကတော့ချင်းရိုင်ပြည်နယ်အတွင်းကနေထိုင်းနိုင်ငံအတွင်းပိုင်းကို ဝင်ရောက်လာတဲ့မူရစေဝါတွေဖြစ်တယ်လို့လည်းပြောပါတယ်။ဒီမူရစေဝါအများစုဟာရွှေတရိကံဒေသထုတ်မူရစေဝါတွေနဲ့ဝါဒေသဘက်ကလာတဲ့မူရစေဝါတွေဖြစ်တယ်လို့လည်းထိုင်းသတင်းမီဒီယာတွေမှာဖော်ပြကြတာရှိပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလုပ်တဲ့နေကြာကော်မတီဆွေးနွေးပွဲမှာတော့တာချီလိတ်ခရိုင်နဲ့ချင်းရိုင်ခရိုင်ကြားကမူရစေဝါများတရားမဝင်လမ်းကြောင်းကဝင်ရောက်လာနေမှုတွေကိုနှစ်နိုင်ငံပူးပေါင်းနှိမ်နင်းဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။မြန်မာဘက်ကတောင်းဆိုခဲ့တာကတော့စစ်ကောင်စီဘက်ကအလိုရှိနေတဲ့မြန်မာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးပြီးပြန်ပို့ပေးဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။မကြာသေးခင်လတုန်းကတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမြန်မာနိုင်ငံမြောက်ပိုင်းဘက်ကနေကြားဆောင်တပ်ကိုစစ်ကောင်စီကိုစန့်ကျင်နေတဲ့လူငယ်သုံးဦးကိုထိုင်းဘက်ကပြန်ပို့ပေးလိုက်တဲ့အတွက်ဝေဖန်မှုတွေလည်းမြင့်တက်ခဲ့ပါတယ်။ထိုင်းနဲ့မြန်မာတို့ဟာမကြာခဏဆိုသလိုရာဇဝတ်မှုတိုက်ချက်ရေးလုပ်ငန်းတွေပူးပေါင်းလှုပ်ဆောင်ပြီးတရားခံပြေးတွေကိုပြန်လွှဲပြောင်းပေးဖို့တွေကိုနေသားကော်မတီဆွေးနွေးပွဲတွေမှာတောင်းဆိုလေးရှိပြီးမြန်မာဘက်ကလည်းထိုင်းဘက်ကအလိုရှိနေတဲ့မူရစ်တရားခံပြေးတွေကိုပြန်လည်လွှဲပြောင်းပေးလေးရှိပါတယ်ရှင်
ထိုင်းမြန်မာနယ်စပ်မဲဆိုင်တာချီလိတ်နယ်ခြားကော်မတီအစည်းအဝေးပြီးမှာတော့ထိုင်းနယ်စပ်နာက UWSA စခန်းနေရွှေဘိုးနဲ့မြန်မာဘက်ကနေစစ်ကောင်စီကိုစန့်ကျင်ပြီးတော့ထွက်ပြေးတိမ်းရှောင်သွားတဲ့သူတွေကိုဖမ်းပြီးတော့ပြန်ပို့ပေးဖို့မြန်မာဘက်ကတောင်းဆိုခဲ့တဲ့အကြောင်းသတင်းစုံကို VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ပြည်နယ်ဖားကတ်မြို့ဘက်မှာကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့တိုက်နယ်ရုံးကိုစစ်ကောင်စီဘက်ကအဝင်ရောက်ပစ်ခတ်တိုက်ခိုက်တဲ့သတင်းကိုပြောပြပေးချင်ပါတယ်။ကချင်ပြည်နယ်ဖားကတ်မြို့စိတ်မူဆိုင်းတောင်ရက်ွက်3မှာရှိတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တိုက်နယ်ရုံးကိုစစ်ကောင်စီဘက်ကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်သေဆုံးသူတချို့ရှိခဲ့ပါတယ်။ဒီတိုက်နယ်ရုံးကိုစစ်ကောင်စီဘက်ကမီးရှို့သွားတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့အလိမ္မာကပြောပြပေးပါမယ်ရှင်။
ဖားကတ်မြို့စိတ်မူကျေးရွာစိုင်းတောင်ရောက်ွက်3မှာရှိတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တိုက်နယ်ရုံးကိုဇွန်လ21ရက်ဗုဒ္ဓဘူးနေ့မနက်အစောပိုင်းမှာစစ်ကောင်စီဘက်ကဝင်ရောက်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီပစ်ခတ်မှုကြောင့်တေဆုံးသူ3ဦးရှိခဲ့တယ်လို့စိတ်မူဒေသခံတို့ကပြောပါတယ်
။တို့ကအလုံးရင်းနဲ့ဝင်စီးတယ်လို့တော့ကြားတယ်။စစ်ထိုင်တန်ရာရတော့မသိတော့ဘူးပေါ့နော်။တေရတော့3ရက်ပြေးသွားတယ်လို့ကြားပါတယ်။မီးရှို့ရတော့ဟုတ်တယ်ညီရတော့ဆိုးသွားတယ်သူလက်လက်ကြီးတန်ကတော့ဘလိုမျိုးကမကြားဘူးလက်လက်ပေါက်စပြီးဖြစ်တာတော့ကြားတယ်
တိုက်နယ်ရုံထဲမှာရှိနေသူတွေနဲ့အနီးဝန်းကျင်ကတချို့သူတွေကိုပါစစ်ကောင်စီဘက်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်ပြစ်ခတ်ဖမ်းဆီးပြီးပြန်ထွက်ချိန်မှာရုံကိုမီးရှို့ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်အနီးဝန်းကျင်မှာနေထိုင်သူတွေကညပတ်အချိန်တွေအပြည့်မထွက်ကြဖို့အချင်းချင်းသတိပေးတာတွေလည်းရှိခဲ့ပါတယ်
ဘလို့တော့မပြောဘူးပေါ့ဒါပေမဲ့ပဝန်းကျင်ကလူတွေကအဲ့လိုမျိုးညကိုမသွားကြမလာကြဘူးပေါ့နည်းနည်းသတိရှိကြဖို့တော့အဲ့လိုမျိုးအကြောင်းကြားလာတော့ရှိတယ်လေညတို့ဘာလို့စိတ်မထွက်ကြဘူးပေါ့လေအဲ့လိုလေးတော့သတိပေးထားတော့ရှိတာပေါ့နော်မင်းညတော့အေးသေးပါပဲဘာမှမဖြစ်ဘူး
တေဆုံးသူတွေနဲ့ဖမ်းဆီးခေါ်ဆောင်ခံရသူတွေဟာဘသူဖြစ်တယ်ဆိုတာကိုတော့အတည်ပြုနိုင်မှုခက်ခဲနေပါတယ်ဖားကတ်မြို့စိတ်မူကျေးရွာနဲ့လုံခင်းကျေးရွာမှာစစ်ကောင်စီအဖွဲ့တွေပုံမှန်လှည့်ပတ်သွားလာတာတွေရှိတယ်လို့ပြောပါရယ်ဒေသခံတွေကတော့ပုံမှန်အချိန်အပြည့်ထွက်တဲ့အခါသတိနဲ့သွားလာနေရတယ်လို့ညဘက်နောက်ကျချိန်တွေမှာလည်းအသွားလာသိမ့်မလုပ်ဘူးလို့ပြောပါရယ်ရှင
်ဒါကတော့ကချင်ပြည်နယ်ဖားကတ်မြို့စိတ်မူဆိုင်းတောင်ရက်ွက်မှာရှိတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တိုက်နယ်ရုံးကိုစစ်ကောင်စီဘက်ကဝင်ရောက်ပြစ်ခတ်တိုက်ခိုက်တဲ့အတွက်တေဆုံးမှုရှိခဲ့တယ်လို့ရုံးကိုပါမီးနဲ့ရှို့သွားတဲ့အကြောင်းသတင်းကိုအလိမ္မာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စံစဘာတူလောင်မှုစည်ရင်အချက်အလက်တွေကိုစစ်ကောင်စီဘက်ကစုဆောင်းနေတဲ့အကြောင်းသတင်းကိုတင်ပြပေးခြင်းပါတယ်။စဘာတင်းရီ 9,000 နဲ့အထက်တူလောင်ထားတဲ့သူအလုံး 9,000 စည်ရင်ကိုတင်ပြပေးရမယ်လို့မြန်မာနိုင်ငံစံလုံးငန်းရှင်များအသင်းကမနေ့ဗုဒ္ဓဖူးနေ့တုန်းကသတိပေးလိုက်ပါတယ်။အခုနှစ်စဘာအထွက်ကပြီးခဲ့တဲ့နှစ်လိုမျိုးနဲနိုင်တဲ့အတွက်လဲသမားတွေကုန်တယ်တွေပို့ကုန်လုပ်ငန်းရှင်တွေနောက်ပြီးတော့ဝေးလံခေါင်ဖျားတဲ့နေရာတွေကဒေသခံပြည်သူတွေအားလုံးစားနပ်ရိက္ခာဖူလုံနိုင်ရေးအတွက်ကိုစိုးရိမ်စွာပြုလာနေပါပြီ။စံတဲ့စဘာကိုအများအပြားဝယ်ယူစုဆောင်းမှုတွေရှိတာကြောင့်လဲစံစည်းကပြည်တွင်းမှာဆက်ပြီးတော့တက်လာနေပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ပြောပြပေးပါရှင်။
စံစဘာတူလောင်မှုအခြေအနေကိုသိရဖို့အတွက်နေပြည်တော်ရန်ကုန်အေရဝတီတိုင်းနဲ့မန္တလေးတိုင်းမှာစည်ရင်းကောက်ယူတာကိုကနဦးလှုပ်ဆောင်သွားမယ်လို့မနေ့ဇွန်လ21ရက်ရက်စွဲနဲ့စံစဘာအသင်းချုပ်ကထုတ်ပြန်ပါတယ်။စဘာတင်းရီ9000အထက်ဒါမှမဟုတ် Santanje Nazet, Tulong Taduri, Alum, Akuzola Nasachaya, Nasong Tapi, Sayin, Timpia, Bia Melo, Tobian Jama, Popia Tabare, Tulong Yonima, Quincy, Sisi, a debutago, a soya, Bogliga, Pubong, Sisi, Tomelo, Lepiobare, Akusin, Kaunidaha, a chairless Suzamure, Diboma, a Jumia, a Taziabu, Yejede, Barney Malasura, Tang to let the Mariga, Tandia Shini Jabare, Pirima, Balau Tulong Tare. San Legend Balao Shinine Sure Echeleko Tia Naimbo San Longan Shine Pogun the Mariga Pigere Linga Lagrega Chubani Jaraba Yakan Pilong Saya down to let the Ma Tamaga Okata Ucho Zanga Tumingu Kulu Pio Piavare.
ဆိုရတဲ့ကဒီတောင်သူတွေကိုအစုပြုနေဖို့အတွက်အချက်လက်ကိုရှင်းပြလို့ကျွန်တော်ပြောတယ်။ဒီနေ့ကျတင်ပို့လို့ရတယ်ဆိုတော့ဟာလို့ကျွန်တော်အမှန်ပဲ။အဲ့တခါမှာကျွန်တော်ဒီအတီးွားရေးတမားရေးတို့လိုရတယ်ပေါ့နော်။အဲဒီလိုတွေကလည်းအဲ့ဒီအချက်လက်ကိုတင်ပြပြီးသမားတို့ဘာလို့ရှင်းနေကြရအနေထားပေါ်မှာသူတို့ကထားလို့ရမှာပေါ့။ဆိုတော့ကျွန်တော်ရှင်းနေကြဒီကတော့ကျွန်တော်ကတောင်သူတွေကပြည်ရင်ဒ
စစ်ကောင်စီဘက်ကလက်သမားတွေအတွက်စိုက်ပျိုးစရိတ်ချင်းငွေထောက်ပံ့ပေးမယ်လို့ပြောပါတယ်။ဒါပေမဲ့မြဝကျွန်းပေါ်နဲ့ရခိုင်အပါအဝင်တခြားနေရာတွေမှာမုန်တိုင်းကြောင့်နေအိမ်ပျက်စီးဆုံးရှုံးတာကျွဲနွားတေဆုံးတာတွေကိုထည့်တွေ့ရလိမ့်မယ်လို့သူကပြောပါတယ်။ဒါကြောင့်စိုက်ဖို့အရင်အနည်းရှိရင်တောင်မှလုပ်ငန်းခွင်ဝင်ဖို့ခက်ခဲလေအောင်မယ်လို့လည်းဦးကျော်စံကပြောပါတယ်။
ဆိုတော့ဟုတ်ပြီရင်းနှီးမတင်တွေကိုချက်ချင်းပြီးရရင်တောင်မှအခုဆိုရင်ကျွန်တော်တို့ဒီမျိုးစဘာပေါ့မျိုးစဘာအခက်တွေတော်တော်လေးကိုရှိနေတာအဲ့ဒါဒီလိုတန်တာရမျိုးစဘာမရှိတော့ဘူးမရှိတော့ဖြစ်တော့ပြီပေါ့နော်ဟောမျိုးစဘာမျိုးစဘာပြီးရင်အဲ့ဒီမျိုးစဘာရရင်တောင်မှသိအားစုပေါ့ဟောမျိုးစီတိုက်ကိုကြာတဖြစ်ကြော်နေကြီးကကျွန်တော်တို့ဟောဆိုတော့အရင်နှစ်ကကျွန်တော်ဆွေးဆန်ဆွေးစားပြီးတော့ကျွန်တော်တို့ဒီအဲဝေးနေရင်တောင်ဒီနှစ်မှာကအဲ့ဒီငကိုကလေးတော့မရှိတဲ့ကြာစီအကုန်လုံးတော်ပြီကြတော့ဗျာကျွန်တော်ပြန်ပါတော့တော်လို့ပါတော့ဗျာအဲ့ဒီအရင်ကြီးကလေတော်တော်လေးကိုကျွန်တော်အခက်ကြီးမှလည်းချောင်းမယ်နေတာရှိတယ
်အခုနှစ်မှာမောခါမွန်တိုင်းဝင်ရောက်သွားတဲ့နေရာတွေမှာစပားမဆိုင်နိုင်ကြသေးပါဘူးဒီအထက်မှာကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ WFP တို့ကိုအရင်ကတည်းကမိခိုနေရတဲ့ရခိုင်ပြည်နယ်ဘူးတီတောင်မောင်တော်လိုမြို့နယ်တွေလည်းပါနေပါတယ်စစ်ကောင်စီရဲ့ပိတ်ဆို့မှုတွေကြောင့်အခုနှစ်မှာလည်းစားနပ်ရိက္ခာဖူလုံမှုမရှိနိုင်ကြောင်းဘူးတီတောင်ကလေသမားတူဦးက VOA ကိုပြောပါတယ
်ကျွန်တော်တို့စိုးရိမ်နေရှိတယ်လေသမားတွေစိုက်ပွေးတယ်နေရှိတယ်ဒီအခုမုန်တိုင်းတယ်နေရှိတယ်ဆိုတော့လေသမားတွေကအဲစပန်းစိုက်ပျိုးလိုက်ရင်လည်းသူတို့အဆုံးပေါ်တာနေရှိတယ်ဆိုတော့အများစုကတော့ဟိုစိုက်ပျိုးမှုကတော့ဟိုလေးတယ်ပေါ့နော်ဆိုတော့ဒေသပင်ဝင်လာဖို့လို့မရှိဘူးကျွန်တော်တို့ဘက်မှာကတော့ဒီ WFP တို့ပေါ်အစီအစီဥရောပကထောက်ပံ့တဲ့အခါနဲ့ပဲအကူပြီးမှနေရတဲ့ဒေသမှာ
လေလုံနိုင်တဲ့အရွယ်တွေကလည်းရေကြီးရမျက်နှာရကိုရွှေပြောင်းရင်းပြပကိုအလုံးရင်းနဲ့ထွက်ခွာနေကြပါတယ်။ဒါကလည်းလေမဆက်နိုင်တဲ့အကြောင်းရင်းတွေကတစ်ခုဖြစ်လာတယ်လို့လေသမားတွေကပြောပါတယ်။အခုဆိုရင်မြို့ပေါ်မှာ24ပြည်ပါတဲ့စံကြောတအိတ်ကို3,300ကျပ်လောက်ရှိပြီးစံကြမ်းဈေးလည်း3,000ကိုကတ်လာပါတယ်။စိုက်ပျိုးရေးအကြံပေးအဖွဲ့အစည်းတွေကတော့လာမယ့်နှစ်တွေမှာလည်းအယ်နီညိုရာသီဥတုခံစားရနိုင်တဲ့အခြေအနေကိုသတိပေးထားပါတယ်။ဒီရတဲ့ဥရုကြောင့်စပါးဆိုင်တဲ့နိုင်ငံအများစုမှာအထွတ်နှုံရော့ချနိုင်ပါတယ်။ဒါကြောင့်ဆိုရင်တကြီးဝယ်ယူမှုတူလာမှုတွေဖြစ်လာနိုင်ခြေရှိတာပါ။ပြည်ပနိုင်ငံတွေကလည်းစံအများပြားဝယ်လာနိုင်တယ်လို့ခန့်မှန်းထားကြပါတယ်။အခုနှစ်ဇန်နဝါရီလတလထဲမှာတင်ကုမ္ပဏီ49ခုကပြည်ပကိုစံနဲ့ဇကွဲတန်ချိန် 36,800 ကျော်ကိုတင်ပို့ထားတယ်လို့မြန်မာစီးပွားကူတန်းဌာနကစီးရင်တွေမှာဖော်ပြထားပါတယ်။အဲ့ဒီထက်မှာတရုတ်နဲ့ဘင်္ဂလားဒေ့ရှ်ကိုအများဆုံးရောင်းချခဲ့တာပါဒါကပြီးခဲ့တဲ့ဆယ်လအတွင်းအများဆုံးအဖြစ်နဲ့စံချိန်တင်ခဲ့တာပါမြန်မာနိုင်ငံအတွင်းမှာလက်နက်ကိုင်ပဋိပက္ခနဲ့အကြမ်းဖက်မှုတွေကြောင့်စားနပ်ရိက္ခာပြတ်လတ်နိုင်ခြေရှိနေတာကိုကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ FAO ကအခုနှစ်မေလကုန်မှာသတိပေးထားပါတယ်ခင်ဗျာ
ဒါကတော့စံစဘာကိုအများပြားဝယ်ယူစုဆောင်းမှုတွေလုပ်နေချိန်မှာပဲစဘာတင်းရေ9,000နဲ့အထက်တိုးလောင်ထားတဲ့သူအလုံးကိုယ်တော်စည်းရင်းကိုတင်ပြရမယ်ဆိုပြီးမြန်မာနိုင်ငံဆက်လုပ်ငန်းရှင်များအသင်းကကြေညာလိုက်တဲ့အကြောင်းသတင်းကို ကိုဇော်ဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာဒီမိုကရေစီရေးမှအိန္ဒိယဘက်ကလူသိရှင်ကြားထောက်ခံမှုအမေရိကန်အခြေစိုက်ချင်းအကြီးအကဲကတောင်းဆိုလိုက်တဲ့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးကြပါတယ်။အိန္ဒိယနိုင်ငံရဲ့နေဆက်လုံခြုံရေးနဲ့ရေရှည်အကျိုးစီးပွားအတွက်မြန်မာဒီမိုကရေစီရေလှုပ်ရှားမှုဘက်ကနေမမမမတ်ရက်တည်ပြီးတော့လူသိရှင်ကြားထောက်ခံပေးစေချင်ပါတယ်လို့အမေရိကန်ပြည်ထောင်စုမေရီလန်းအခြေစိုက်ချင်းတိုင်းရင်းသားများအဖွဲ့အကြီးအကဲဦးဇိုသွန်းမုံကတိုက်တွန်းလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့တွေ့ဆုံမှုဒီဝါရှင်တန်ဒီစီကိုနိုင်ငံတော်ခရီးဖြစ်နေရောက်ရှိနေတဲ့အချိန်မှာအိန္ဒိယနိုင်ငံကိုအခုလိုမျိုးဒီချင်းကြီးကတောင်းဆိုလိုက်တာဖြစ်ပါတယ်ဥဆိုသုံးမှုကို VOA ရဲ့ရုံးချုပ်စတူဒီယိုမှာကိုညံဝင်းအောင်ကတွေ့ဆုံမေးမြန်းထားတာရှူစားနာဆင်ပါရှင
်ဥဆိုသုံးမှုမင်္ဂလာပါခင်ဗျာ
မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ပထမဆုံးမေးချင်တာကအခုဆိုလို့ရှိရင်အိန္ဒိယဝန်ကြီးချုပ်မိုဒီကဒီအမေရိကန်ပြည်ထောင်စုကိုရောက်ပြီးတော့သမ္မတဘိုင်ဒန်နဲ့တွေ့မယ်ပေါ့နော
်ဟုတ်ကဲ့ဆ
ိုတော့အဲ့လိုအချိန်ခါမျိုးမှာဥဆိုသုံးမွန်တို့ကဒီမြန်မာ့ຫນွေဦးတော်လှန်ရေးမြန်မာဖက်ဒရယ်ဒီမိုကရေစီလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့အိန္ဒိယအစိုးရကိုဟိုတိုက်တွန်းတယ်လို့ကျွန်တော်သိရပါတယ်အဲ့တော့ချင်းပြည်နယ်နဲ့ဒီအိန္ဒိယနဲ့ဆက်ဆံမှုရှိနေပေမဲ့လည်းဘာကြောင့်အိန္ဒိယအစိုးရကိုဓာတ်ရိုက်မတိုက်တွန်းမနဲ့ဒီအမေရိကန်ပြည်ထောင်စုကနေအစဉ်တိုက်တွန်းရတာပါလဲ
အိန္ဒိယအစိုးရကလည်းကျွန်တော်တို့အချင်းကပ်ပါတယ်။ဒါပေမဲ့အခုလိုအိန္ဒိယဝန်ကြီးချုပ်မူဒီဝါရှင်တန်ဒီစီရောက်လာတဲ့ဟာကကျွန်တော်တို့အတွက်ကတော်တော်လေးအတက်ဆရာကောင်းတယ်။ဒါကြောင့်မို့သမ္မတဘိုင်ဒန်နဲ့တွေ့တဲ့ခါကျရင်သမ္မတဘိုင်ဒန်ကနဲ့တဆင့်အိန္ဒိယဝန်ကြီးချုပ်ကိုကျွန်တော်တိုက်တွန်းချင်တယ
်။ဟုတ်ကဲ့။အဲ့တော့ဘလို့အကြောင်းအရာတွေကိုတိုက်တွန်းမှာပါ
။ဒီအိန္ဒိယအနေနဲ့ဒီ Federal Democracy လှုပ်ရှားမှုမှာပွင့်ပွင့်လင်းလင်းပြက်ပြက်တတပါဝင်တည်နေအခုအိန္ဒိယအနေနဲ့ကျွန်တော်တို့သိတလောက်ကတော့စစ်ကောင်စီကိုဟိုစီရေးအရာရောအခုမီပေးနေတယ်နိုင်ငံရေးအရာရောအဲ့ဒါကိုကျွန်တော်ရက်စိတ်ချင်တယ်ရက်တန့်စိတ်ချင်တယ်ပြီးတော့ဥပမာကျွန်တော်တခုပြောပြမယ်အခု US အနေနဲ့တော်တော်လေးဒီမိုကရေစီလှုပ်ရှားမှုအဖွဲ့ကကူညီချင်တယ်။ကူညီတဲ့နေရာမှာကျွန်တော်ကလမ်းကြောင်းထောင်ကြောင်းရှိတယ်။တစ်ဖက်ကထိုင်ပါမဘော်ဒါ area နောက်တစ်ဖက်ကအိန္ဒိယဘာမဘော်ဒါ area အဲ့ဒီဟာကိုလည်းအိန္ဒိယဖက်ကနေလည်းသူတို့ US နေနဲ့ကူညီချင်တယ်။အဲ့ဒါဟာအိန္ဒိယကဟောပူးပေါင်းမှာပဲအကူအညီလိုရတယ်။ဒါကြောင့်မို့အိန္ဒိယနေနဲ့ US နဲ့အတူတူကပူးပေါင်းစေချင်တယ်။
โอเคสรุปว่าที่อินเดียနေဆက်မှာဟာချင်းတိုင်းသားတွေအပါဝင်ဟာဒီစကိုင်းမကွေးချင်းပြည်နယ်ကဒုက္ခတွေအများကြီးခိုးလုံနေတာရှိတယ်ဆိုတော့ဒီလိုအရေးကိစ္စတွေမှာအမေရိကန်ကသွားကူညီမဟာကိုအိန္ဒိယဘက်ကလမ်းကြောင်းဖွင့်ပေးစေချင်တာပါခင်ဗျအ
ဲ့ဒါကတစ်ချက်ပေါ့အဲ့ဒါကဒုက္ခတွေအရေးအဲ့ဒါထက်ပိုအရေးကြီးတာဟာနိုင်ငံကြီးအခုကျွန်တော်တို့အိန္ဒိယမှာဒီCNF CNA ရှိတယ်ပြီးတော့ကျွန်တော် CDF တွေလည်းရှိတယ်တခြားလွှတ်တော်အဖွဲ့ CDF အများကြီးကျွန်တော်တို့ဖက်မှာရှိတယ်အဲ့ဒါဟာကိုအိန္ဒိယအစိုးရနဲ့ကျွန်တော်ကူညီဆေးချင်တယ်ပြီးတော့ US အစိုးရနဲ့အခုကူညီချင်တယ်ဒါပေမဲ့အခုထိကျွန်တော်တည်တဲ့လောက်ကတော့အိန္ဒိယအနေနဲ့လမ်းကြောင်းကတိတ်ပြီးတော့မဖွင့်ချင်ဘူးလို့ကျွန်တော်နားလည်တယ်ဒါကြောင့်မို့ဟိုသမ္မတဘိုင်ဒန်နဲ့ဝန်ကြီးချုပ်မူဒီတွေ့တဲ့ခါကျရင်အဲ့ဒါကိုလည်းကျွန်တော်ပြောဆေးချင်တယ်
ဟုတ်ကဲ့ဟိုဒီနေရာမှာပေါ့လေဒီအိန္ဒိယနိုင်ငံကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ရပ်တည်နေတဲ့မူဝါဒကအရင်တုန်းက look east ဒီအရှေ့ကိုကြည့်ဆိုတဲ့မူဝါဒနေအခုနောက်ပိုင်း act east ဆိုပြီးတော့ဟလာထိတွေ့ဆက်ဆံတဲ့မူဝါဒဘက်ကိုပြောင်းလာဒါကြောင့်မလို့ဒီစစ်ကောင်စီနဲ့လည်းထိတွေ့မှုတွေရှိနေတာပေါ့လေ
ဟုတ်ကဲ့
ဆိုတော့ဒါကလည်းသူတို့နိုင်ငံအကျိုးစီးပွားနဲ့လည်းဆိုင်နေရဆိုတော့ဥစုသုံးမုံတို့ဖြစ်စေခြင်းတဲ့အတိုင်းသူတို့ကလက်တွေ့မှာလိုက်လို့ပေးနိုင်ပါမလားခင်ဗ
ျာအခုကျွန်တော်တို့အိန္ဒိယကိုတိုက်တွန်းတဲ့ဟာကဒီ act east policy ကကိုကအလုပ်မဖြစ်တော့ဘူးဒီ policy ကမူဝါဒကပြောင်းလဲစေချင်တယ်အဲ့ဒါလို့ပြောင်းလဲမှာပဲအိန္ဒိယအကျိုးစီးပွားအတွက်လည်းကောင်းမယ်ဘာဖြစ်လို့လဲဆိုတော့အိန္ဒိယအနေနဲ့နေဆက်ပြတ်နာရှိတယ်နေဆက်လုံခြုံရေးကလိုအပ်တယ်နေဆက်ရဲ့ငင်းချမ်းရေးလည်းလိုအပ်တယ်
အမေရိကန်သမ္မတနဲ့တွေ့ဆုံမှုအတွက်အိန္ဒိယဝန်ကြီးချုပ်ဝါရှင်တန် DC ကိုနိုင်ငံတော်ခီးစဉ်ပြင်နဲ့လာရောက်နေတဲ့အချိန်မှာမြန်မာဒီမိုကရေစီရဲ့အိန္ဒိယဘက်ကနေလူသိရှင်ကြားထောက်ခံမှုအမေရိကန်ခြေစိုက်ချင်းကြီးကတောင်းဆိုလိုက်တဲ့တွေ့ဆုံမေးမြန်းခန်းကိုတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်
။ VOA အစီအစဉ်တွေကိုရေဒီယိုရုံးမြင့်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့youtube.com/ ဖြစ်ပါလေ
။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်ရဲ့ကြာသပတေးနေ့ညအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါလေရှင်။ည10:00နာရီအထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့ line to meter 32 kHz 9383ညနဲ့9383ည line to meter 51 kHz 5885တို့ကနေတိုက်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါလေရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနှาศင်ရဖို့ရှိပါတယ်။ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ຫນွေဦးတော်လိုင်းရေးနဲ့ဖက်ဒရယ်စနစ်အကြောင်းကိုတင်ပြပေးထားပါတယ်။ຫນွေဦးတော်လိုင်းရေးကြီးဆိုတဲ့နေရာဒေသတွေမှာဒေတန္တရအုပ်ချုပ်ရေးစနစ်ပေါ်ပေါက်လာတာကတော့ဖက်ဒရယ်စနစ်ရဲ့မူလအစဖြစ်ပါတယ်ဆိုတာကိုဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်။
ကောင်စီတပ်ကချုပ်ကင်နိုင်တဲ့နယ်မြေကြီးမြောင်းလာပြီးဒေသခံ PDF နဲ့တိုင်းရင်းသားလက်နက်ကင်တွေပူးပေါင်းတိုက်ခိုက်တဲ့စစ်စင်ရေးတွေများပြားလာကြောင်းပေါ်ပြတဲ့အစိုးရခန်းစားတွေမကြာမီကထွက်ပေါ်လာပါတယ်။ဒီနှစ်ပထမ6လအတွင်းနိုင်ငံအနှံ့ဖြစ်ပွဲတဲ့စစ်ပွဲတွေမှာ60ရာခိုင်နှုန်းနီးပါးဟာဒေသခံ PDF နဲ့တိုင်းရင်းသားလက်နက်ကင်ကတစ်ဖက်စစ်ကောင်စီတပ်ကတစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွေဖြစ်တယ်လို့မေလ18ရက်နေ့ထုတ် ISP သတင်းမှာဖော်ပြပါတယ်။လေကြောင်းကတိုက်ခိုက်မှုကြောင့်အရသာ900နီးပါးသေဆုံးခဲ့ရပါတယ်။ဒေသန္တရပြည်သူအုပ်ချုပ်ရေးကျေပြန့်တာရာကိုကြောက်လန့်တကြားဖြစ်နေတဲ့စစ်ကောင်စီဟာလေကြောင်းကနေဘုံကျဲတိုက်ခိုက်နေတဲ့အကြောင်းအမေရိကန်သံအမဟောင်းပရစီလာကလပ်နဲ့အာခါဟင်းတို့ကမေလ17ရက်နေ့ထုတ် USIP စာရမ်းမှာဖော်ပြပါတယ်။စကိုင်းတိုင်းကံဘလူမြို့နယ်ကဗဇီကြီးရွာကိုလေကြောင်းကတိုက်ခိုက်တာဟာမြေပြင်မှာမကြီးစိုးနိုင်တော့ကြောင်းတက်တည်ပြတာဖြစ်တယ်လို့ဆိုပါတယ်ဒေသန္တရပြည်သူအုပ်ချုပ်ရေးကျေပြန့်လာလေလေစစ်ကောင်စီအဖို့ဆက်လက်ရပ်တည်ဖို့အခွင့်အလမ်းကြီးမြောင်းလာလေလေဖြစ်တယ်လို့ဆိုပါတယ
်စစ်ကောင်စီလက်အောက်ခံရန်တရားတွေကိုဖျက်သိမ်းပြီးຫນွေဦးဒေါ်လာရေးကိုအထောက်အကူပြုမဲ့ဒေသန္တရအုပ်ချုပ်ရေးစနစ်တည်ထောင်ဖို့ကျေးလက်လူတို့ကလိုလားပါတယ်ဒါကြောင့်မို့ကျေးလက်ဒေသငြိမ်ဝတ်ပီပြားသွားအောင်ဘုံကျဲမီးရှို့တာတွေအမျိုးမျိုးနဲ့အကျန်းဖက်ပါတယ်။ဒါပေမဲ့ຫນွေဦးဒေါ်လာရေးဟာအချိန်မပြတ်ပဲဆက်လက်ရှင်းတန်းနေပါတယ်။ကျေးလက်ဒေတာကိုမချုပ်ကင်နိုင်တာဟာစစ်ကောင်စီညှိကုံးချုပ်မဲ့အရေးလက္ခဏာဖြစ်ပါတယ်။ဒေတာဆိုင်ရာအုပ်ချုပ်ရေးကြီးထွားရင့်တန်လာပြီး Federal Democracy လမ်းကြောင်းကိုရောက်ရှိသွားနိုင်တယ်လို့ American သံမတ်ဟောင်း Priscilla ကသုံးသပ်ပါတယ်။ချုပ်ကင်နိုင်တဲ့နယ်မြေကျင်းမြောင်းလာလေလေရွေးကောက်ပွဲလို့အမျက်ထုတ်ဖို့လည်းခက်လာလေလေဖြစ်ပါတယ်။USIP ကစစ်တမ်းကောက်ကြည့်တဲ့အခါစစ်ကောင်စီမထိန်ချုပ်နိုင်တဲ့ဒေသတဝက်ကျော်မှာကိုပိုင်အုပ်ချုပ်ရေးစနစ်ရှင်းသန့်နေတာတွေ့ရပါတယ
်။ကရင်ကချင်ချင်းနဲ့ရှမ်းပြည်နယ်ဒေသအချို့မှာကိုပိုင်အုပ်ချုပ်ရေးအစဉ်အလာရှိနေတာကြာပါပြီ။ဗမာအများစုနေထိုင်တဲ့တိုင်းဒေသကြီးတွေမှာသာဘိုးချုပ်ကင်မှုအစဉ်အလာရှိခဲ့ပါတယ်။ပြည်ရေးဌာနလက်အောက်ကစစ်မှုထမ်းဟောင်းတွေများတဲ့ခွေအုပ်ဌာနတွေဖြစ်ပါတယ်။အခုတော့ထွေအုပ်နေရာကို PDF တွေထောက်ခံတဲ့ဒေသန္တရအုပ်ချုပ်ရေးနဲ့အစားထိုးနေပါတယ် CDM လုပ်တဲ့ဝန်ထမ်းတွေနဲ့ဌာနေအရပ်ပဲ့အသင်းအဖွဲ့တွေပူးပေါင်းပြီးပညာရေးကျန်းမာရေးလုံခြုံရေးစတဲ့ဝန်ဆောင်လုပ်ငန်းတွေကိုလုတ်ကင်ပေးနေကြပါတယ်ကျေးလက်ဒေသမှာကုသိုလ်ပြုအသင်းကယ်ဆယ်ရေးအသင်းစတဲ့ကိုတူကိုတက်လုတ်ကင်တဲ့အစီအလာလဲကြီးမားပါတယ
်ဒါကြောင့်အောက်ခြေကနေဒေသန္တရအုပ်ချုပ်ရေးစနစ်ပေါ်ပေါက်လာပုံဟာမြန်မာပြည်ရဲ့ထူးခြားချက်လို့ဆိုပါတယ်လွတ်လပ်ရေးရရှိပြီးမကြာမီ1953မှာဒီမိုကရေစီဒေသန္တရအုပ်ချုပ်ရေးအဥပဒေကိုပြဋ္ဌာန်းပါတယ်ဒါပေမဲ့1962စစ်တပ်ကအာဏာသိမ်းတဲ့အခါအဲ့ဒီဥပဒေကိုဖျက်သိမ်းပြီးစစ်ဘိုလ်ကြီးဆိုတဲ့အထွေထွေအုပ်ချုပ်ရေးဌာနတွေကိုဖွဲ့စည်းခဲ့ပါတယ်အဲ့ဒီအချိန်ကစပြီးတိုင်းရင်းသားလူနည်းစုတွေဟာအစဉ်နှိမ့်နိုင်ငံသားဘဝကိုရောက်ရှိသွားခဲ့ပါတယ်ဒါကြောင့်မို့ဒေသခံတွေဟာမိမိကိုယ်ကိုမိမိကာကွယ်ဖို့အတွက်သာ လက်နက်ကင်နေရတာမဟုတ်ပဲစစ်တပ်ကြီးဆိုတဲ့အုပ်ချုပ်ရေးစနစ်ကိုခြေမုံ့ဖို့အတွက်ပါတိုက်ပွဲဝင်နေရတာဖြစ်ပါတယ်။အောက်ခြေကစတင်ပေါက်ဖွားလာတဲ့ဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေမှာအင်အားကောင်းတဲ့အဖွဲ့ရှိသလိုမတိမငြိမ်ဖြစ်တဲ့အဖွဲ့တွေလည်းရှိနေပါတယ
်။အားကောင်းတဲ့ဒေသန္တရအုပ်ချုပ်ရေးတွေဟာဝန်ဆောင်လုပ်ငန်းကိုထိထိရောက်ရောက်လုပ်ပေးနိုင်ကြပါတယ်။ဥပမာ USIP ကစုဆောင်းတဲ့မှတ်တမ်းမှာမကွေးတိုင်းမှာကျောင်းသား 8,000 ကျော်ကိုမြေဥပညာရေးဌာနကသင်ကြားနိုင်ပြီး 3,000 ကျော်ကိုအွန်လိုင်းကသင်ပေးနိုင်ကြောင်းသိရပါတယ်။မြေလက်ဒေသအုပ်ချုပ်ရေးစနစ်ဟာလုံခြုံရေးအတွက်မြေဥတော်လှန်ရေးတပ်ဖွဲ့တွေကိုမိခိုနေရပါတယ်။သူတို့ရဲ့လုပ်ငန်းထိရောက်မှုကိုလိုက်ပြီး NUG အစိုးရရဲ့ထောက်ပံ့မှုကိုရရှိတယ်လို့ဆိုပါတယ်။နိုင်ငံတကာရဲ့ထောက်ပံ့မှုကိုတော့မရပါဘူး။စကိုင်းတိုင်းကိုပေးတဲ့အကူအညီဟာအိန္ဒိယနေသအထိသာရပါတယ်။ဩဇာလွှမ်းမိုးရေးအတွက်အုပ်စုအချင်းချင်းပြိုင်ဆိုင်တာကိုလည်း NUG ကဖြည့်ရှင်းပေးနိုင်မှုလိုပါတယ်။ဒေသန္တရအုပ်ချုပ်ရေးကိုအယက်သားတွေနိုင်နိုင်နင်းနင်းလုပ်နိုင်ရင် Federal Democracy လမ်းပွင့်သွားနိုင်ပါတယ်။ဒေသန္တရအုပ်ချုပ်ရေးနဲ့ကင်းမွေးလာတဲ့စစ်ကောင်စီရဲ့ရွေးကောက်ပွဲဟာယုတ်တိမရှိတဲ့လှုပ်ဆက်ဖြစ်နေကြောင်းပြတ်သားနိုင်ပါတယ်။ဒါကြောင့်လူသားချင်းစာနာထောက်ထားရေးအကူအညီပေးလို့တဲ့နိုင်ငံတကာအဖွဲ့အစည်းတွေဟာNUG အစိုးရကတစင်သာဆောင်ရွက်တဲ့ကြောင်းပရစီလာကလပ်နဲ့အာကာဟိန်းတို့ကသုံးသပ်ထားပါတယ်ခင်ဗျာ
။နှွေဦးဒေါ်လာရေးကြီးဆိုးတဲ့နေရာဒေသတွေမှာဒေသန္တရအုပ်ချုပ်ရေးစနစ်ပေါ်ပေါက်လာတာကတော့ဖက်ဒရယ်စနစ်ရဲ့မူလအစဖြစ်ပါတယ်ဆိုတော့ကိုဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားတာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့ကြာသာပရင်းညနဲ့တောက်ကြမနက်ခင်းနေမှာစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်တိုင်းရင်သတင်းလွှာမတိုင်းခင်မှာတော့အပတ်စဉ်ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့အရွယ်ရလာတဲ့အချိန်မှာအရက်အယူဆမှားမှုနဲ့ထိခိုက်မှုတွေအကြောင်းကိုပြောပြပေးထားပါတယ်အသက်အရွယ်ကြီးလာသူတချို့မှာအရက်ကြောင့်ကျန်းမာရေးကောင်းစေနိုင်တာတချို့ရှိတယ်ဆိုပြီးယူဆမှားတတ်ပေမဲ့တကယ်တမ်းကတော့ကောင်းစေတာမရှိဘူးဆိုကျမ်းမာရေးပညာရှင်တွေကထောက်ပြပါဗါးဘယ်လိုမျိုးအယူဆတွေမှားတတ်ပြီးတော့ဘယ်လိုမျိုးထိခိုက်စေမှုတွေကိုတွေ့ရှိထားပါသလဲဒီကြောင့်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်စင်ပြည်နယ်ကိုင်ဇာစန်တာကလျာအထွေထွေဆေးရုံကြီးကနေတက်ကြီးယောဂအထုကုသမတော်ကြီးဒေါက်တာမျိုးမင်းအောင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ပေးထားပါတယ်ရှင်
โอเคသမားတော်ကြီးဒေါက်တာမျိုးမယောင်ခင်ဗျာကျွန်တော်တို့အရက်နဲ့အသက်အရွယ်ရလာမှုမလိုက်ဖက်တဲ့ပြဿနာကိုပြောရမှာပြီးခဲ့တဲ့အပတ်တုန်းကတော့ဆရာကြီးအုံနောက်မှတ်ဉာဏ်ထိခိုက်တာကိုအဓိကပြောခဲ့ပါတယ်ဆရာဒီတစ်ပတ်တော့ဆရာကြီးဒီအုံနောက်ပြဿနာအတွက်အပြင်အရက်သောက်တာအတွက်အမြင်မှားနေတာတွေနဲ့နောက်ထပ်ထိခိုက်စေနိုင်တာတွေကိုပြောမှာမို့ဒီအမြင်မှားနေမှုကနေစပြီးတော့ရှင်းပြပေးပါလားဆရာကြီး
ကျွန်တော်လူနာတယ်တချို့ပြည်နယ်တွေကပြောတာအဲရက်တောက်ရင်မှန်ညာကောင်းတယ်ရက်တောက်ရင်နှလုံးကောင်းတယ်ဆိုပြီးတော့သူတို့ကအကြောင်းပြချက်ကြီးရှိတာပေါ့ကျွန်တော်ကဒီမှာ scientific သူတို့နဲ့ကျွန်တော်ပြန်ကြည့်တော့သူတို့ထောက်ပြတာတော့ခုထိကျွန်တော်ဒီဒီကဒီ research တွေစဒီစာတွေမှာရက်ကြောင်ကောင်းတယ်ဟာဆိုတာလုံးဝမရှိပါဘူးအဲ့တော့တချို့ကပြောတာမှန်ညာကောင်းတယ်ဆိုတဲ့ဟာကျွန်တော်အဲ့ဒါလေးနည်းနည်းရှင်းပြချင်ပါတယ်ဟုတ်တယ်ရက်တောက်လို့ဒီမှန်ညာလေး short ကျွန်တော်ခေါ် short term memory ပေါ့เน
า
ะ
မချတဲ့ခင်ကဖြစ်ခဲ့တာပေါ့ဆရာเนา
ะဟုတ်ကဲ့ကျွန်တော်ကအမှတ်ဖြစ်ခဲ့တဲ့ဟာလေးတခုပြန်တွေးတာတော့ပြန်ခေါ်တာပေါ့เนาะအဲ့ဒါအဲ့ဒီခါကတော့ဖြန်ပြစတဲ့ခါကျတော့အရက်တောက်တဲ့လူကနည်းနည်းလေးပုံမြန်တယ်အဲ့ဒါကြောင့်သူကဟောအရက်တောက်ရင်မှန်ညာပုံကောင်းတယ်ဒါပေမဲ့အရက်ကအစိုးဆုံးချက်ကဒီနေ့ထားပါတော့အရက်တောက်နေတဲ့အချိန်မှာအဲ့ဒါဒါမှမဟုတ်နောက်နေ့ကျတော့ဘာလောက်တောက်ခဲ့လဲဘာတွေပြောခဲ့အမှတ်ပြီးတော့ဆိုတော့တို့ကဒီ long term memory ကိုကြာတော့တို့ကလုံးဝဟိုမကောင်းစေဘူး long term memory ကိုတို့ဒီ formation လုပ်တဲ့နေရာပေါ့နော်ဒါကြောင့်မလို့ဒီအရေးကြောင့်မလို့ဒီမှတ်ဉာဏ်ကောင်းတယ်ဆိုတော့ဒီခဏလေး short term memory ကိုပြန်ပြီးတော့ပြန်ခေါ်တာတော့ပဲကောင်းပြီးတော့ဒီဥမာဦးဒီနေ့ပြောခဲ့တဲ့ဟာလေးကိုပဲနောက်10မိနစ်နေတော့ပြန်ခေါ်တာလေးတော့ပြန်ပြီးတော့စဉ်းစားတယ်ပြန်ပြောတော့ကောင်းတယ်ပေါ့ဒါပေမဲ့ဒီ long term memory အတွက် new memory အတွက်ကတော့အရက်ကလုံးဝအကျိုးမရှိပါဘူး။ဒါကြောင့်မဟုတ်လို့အရက်တောက်တဲ့လူတွေကကြာတော့ဒီ dementia ဆိုတဲ့ယောဂါတော့ဖြစ်လာကြတာပေါ့
။ဟုတ်ကဲ့ဆရာ။အဲ့ဒီတော့အုံနောက်ကိုဘယ်လိုပဲပုံထိခိုက်သွားစေတာလဲဆရာ
။အုံနောက်ကတော့အဓိကတော့ memory cells တွေကိုသူကအကုန်လုံး brain မှာရှိတဲ့ memory cell ကျွန်တော်ဒီ hippocampal area ပေါ့နော်။အဲ့ဒါတွေကိုသူကဒီ function ကိုအကောင်းအလုံးမလုံးနိုင်အောင်လုပ်တဲ့အခါကျမလို့ဒါကြောင့်မဟုတ်လို့ပြီးတော့နောက်တစ်ခုကကျွန်တော်ဒီ gas scan တော့ရိုက်တဲ့အခါကျဒီ brain ရဲ့ကျွန်တော်ခေါ်တာတော့ shrinkage ပေါ့ဒီကျုံတာအစပို့ပြီးတော့မြန်စေတာပေါ့ဒါမှမဟုတ်လူကြီးတွေပြောနေရေလူငယ်တွေမှာတော့ရက်တောက်တဲ့လူတွေနဲ့ရက်မတောက်လူတွေကိုဒီ brain scan လုပ်ကြည့်တဲ့အခါကျတော့ ရတဲ့လူတွေက brain ကပို့ပြီးတော့တေးသေးနေတာပေါ့ဒီ brain က cells တွေကကျုံသွားပြီးတဲ့ခါကျတော့ဒီမှတ်ဉာဏ် cell တွေကအလုပ်ကောင်းမှမလုပ်တတ်ဘူးပေါ့
ဟုတ်ကဲ့ဆရာဒီနေရာမှာအုံနောက်ပြင်ပေါ့နော်တခြားအဓိကထိခိုက်နိုင်စေတာတွေရောဆရာ
အကျက်ကြောင့်ဒီကိုယ်လုံးမှာဆိုအကုန်လုံးထိခိုက်စေတယ်ချက်ကတ်ကိုလည်းထိဆိုင်နိုင်တယ်ဒီအသေးကိုထိခဲ့တဲ့လူတိုင်းတော်တော်သိကြပါတယ်ဒီအရကြောင့်မလို့အသေးကင်ဆာဖြစ်တာတို့ဒီအသေးကျုံတာပေါ့ cirrhosis you know ဖြစ်တာတို့ဂျင်းချောက်ကလည်းထိတယ်အနှလုံးရောဂါလည်းဖြစ်စေနိုင်တယ်သွေးတွေလည်းတိုးစေတယ်အဲ့တော့တချို့ကသိကြတာအရကြောင့်မလို့သွေးကျတယ်ဆိုတော့ဟုတ်တယ်အရချက်ချင်းတောက်တဲ့ချိန်မှာတော့သွေးပေါင်ချိန်ကနည်းနည်းချက်ချင်းကျတော့ကျတယ်ဒါမလို့ဒီသွေးအရန်တိုးနေတဲ့လူတွေချက်ချင်းသွေးပေါင်ချိန်ကိုချခြင်းရတော့တခြားဆေးလည်းမရှိဘူးဆိုတော့အရချက်ချင်းတိုက်လိုက်ရင်တော့အဲ့ချိန်မှာတော့အဲဒီပေါင်ကျန်ကြွားရပေါ့เนาะဒီ up to ဆိုတာ12နာရီအထိပေါ့ဒါပေမဲ့အဲ့ဒါပြည်ရင်တစ်ချိန်နဲ့သွေးရပြန်တိုးလာအောင်ဒါမလို့ပုံမှန်ရက်တောက်တဲ့လူတွေမှာသူတို့ကြမှာသွေးတို့ယောဂါပါဖြစ်လာတတ်တာပေါ့ဆိုတော့ရက်တောက်တဲ့ကြမလို့သွေးတို့ယောဂါမကဘူးဒီကျွန်တော်ခေါ် cardiomyopathy ပေါ့သူကရက်ကဒီနှလုံးကြွက်သားတွေကိုပါထိခိုက်တဲ့အကြောင်းမလို့နှလုံးဒီ heart failure ပေါ့เนาะနှလုံးအလုံးမလုံးတော့တဲ့နှလုံး heart failure တို့ hypertension တို့အဲ့ဖြစ်စေရပြင်ဆိုနောက်ဆုံးကြတော့ blood three ရအရန်တိုးတဲ့ခါကြတော့ကျွန်တော်ဒီ stroke လေထွက်တာပါဖြစ်စေနိုင်တာပေါ့ဒါကနှလုံးနဲ့ပတ်သက်ပြီးမကောင်းတာ
ဟုတ်ကဲ့ဆရာနောက်ထပ်ရောထိခိုက်စေနိုင်တာတွေရှိသေးလားဆရာ
အဆုပ်မှာဆိုလဲဒီအဆုပ်ပွားတဲ့ယောဂါကိုဖြစ်စေတယ်ကြောက်ကမှလည်း kidney failure ကိုဖြစ်စေတယ်နောက်တစ်ခုကရက်တောက်တဲ့ကြောင့်မလို့စီးကျိုလည်းဖြစ်စေတတ်တယ်ဘာဖြစ်လို့ဆိုတော့ဒီအရက်ကဒီ insulin hormone ကိုသွားပြီးစန့်ကျင်တဲ့အတွက်ကြောင့်မလို့ဒီခန္ဓာကိုယ်မှာ insulin ကဒီမှန်းဆိုကျွန်တော်ဒီပုံမှန်ထုတ်နေတာတော့မှသူရဲ့ဒီ body ကအဲ့ insulin hormone ကိုကောင်းကောင်းပြန်မတုံ့ပြန်တဲ့အတွက်ကြောင့်မလို့အမစီးကျိုဖြစ်တယ်နောက်တစ်ခုကအရက်ကိုယ်တိုင်ကသူကစပါး high carbohydrate ပေါ့နော်ဒီကဆီဓာတ်တွေအများများတဲ့အကြောင်းမလို့ဒီပိုခန္ဓာကိုယ်ကပို့ပြီးတော့ချို့ဒီ insulin ကပို့လွတ်လွတ်ရတဲ့သဘောမျိုးပေါ့အရက်တောက်တဲ့လူတွေကအဲ့တော့အရက်ကြောင့်မဟုတ်လို့လဲစီးကျိုဖြစ်နိုင်တယ်ဆိုတော့စီးဘီမန်ကြောင့်ရေပြားမှာတော့မှဒီဆိုရာရေးစစ်ဆိုရေပြားဒီကျုံလာတော့အဲ့ဒါတွေပါဖြစ်နေတယ်ဆိုတော့ကျွန်တော်အနေနဲ့ကြည့်လိုက်တော့ဒီကိုယ်လုံးမှာကြည့်ရတော့အရက်ကြောင့်ကောင်းတဲ့ဟာကိုပြောပါဆိုရင်ကျွန်တော်တကယ်ပြောက်ကြောင်မရှိပါဘူးအကုန်လုံးကဆိုးတာကြီးပဲကင်ဆာဆိုရင်လည်းကျွန်တော်ပြောဆိုပါဒီဒီပစားကဖြစ်တဲ့ပစားထဲမှာကင်ဆာအစာဖြုန်ကင်ဆာလေးဖြုန်ကင်ဆာဒီ you know ကိုလိုဒီဥမာကြီးကန်ဆာ you know even ဒီခေါ်ခေါ်မလဲဒီ breast cancer ပေါ့နော
်ဟုတ်ကဲ့ရင်သားကင်ဆာပေါ့နော်ဆရာ
ရင်သားကင်ဆာပါဖြစ်စေတတ်တယ်ဆိုတော့ you know ကျွန်တော်မသိခဲ့ဘူးရင်သားကင်ဆာဖြစ်တတ်တယ်လို့ဒါဒီဥမာကြီးကင်ဆာဖြစ်တယ်ဆိုတော့သိမှသိမရှာအခုတော့အကုန်လုံးကကျွန်တော်ဒီဆရာမွန်တွေတော်တော်အကုန်လုံးကလက်ခံကြပါပြီဒီကင်ဆာတော်တော်များဖြစ်စေနိုင်တယ်ဆိုတဲ့အားကြောင့်တော့လို့ဒါကြောင့်မလို့အကြက်ကြောင့်ကောင်းတာထောက်ပြပါဆိုရင်တကယ် scientific data နဲ့ကြည့်တခုမှမရှိပါဘ
ူး။ Okay ဆရာအဲ့တော့ဆရာကကပြောတဲ့တခုစီကိုကျွန်တော်ပြန်ကြောက်ရရင်အဆုတ်ပွားတာဖြစ်ပုံဖြစ်နေလေကိုရှင်းပြလို့ရလားဆရာ
။ Okay ဒီအဆုတ်ပွားတာဖြစ်တယ်ဆိုတာစိတ်ဝင်စားစရာအရင်ကောင်းပါလေ။ဒီအဆုတ်တဲမှာကျွန်တော်တို့ပုံမှန်ကျွန်တော်တို့အဆုတ်တဲမှာဒီပုံမှန်နေနဲ့ဒီ enzyme တခုရှိရပါဘူး။ဒီအဆုတ်ကိုဒီအဆုတ်ပွားယောဂါမဖြစ်အောင်ကာကွယ်နေတဲ့ enzyme တခုပေါ့ရှိတာပေါ့နော်။အဲ့ဒီ enzyme ကိုယ်တိုင်ကဒီအရက်ကတော့အရက်ကအဲ့ဒီ enzyme ကိုထိခဲ့တဲ့ထိစေတဲ့ကြောင့်မလို့ဒီပုံမှန်ကာကွယ်နေတဲ့ enzyme ကရန်နေသွားတဲ့အတွက်ကြောင့်မလို့ဒီအဆုတ်ပွားတဲ့ယောဂါကိုဖြစ်စေနိုင်တာပေါ့အဲ့ဒီ enzyme နာမည်ကတော့ glutathione ပေါ့နော်ကျွန်တော်ပုံမှန် GLUTATHONE အဲ့ glutathione enzyme ကကျွန်တော်တို့ပုံမှန်ကိုဒီကျွန်တော်တို့ရဲ့အဆုတ်ကိုဆိုတာဒီဆောင် smoke ပေါ့နော်ဒီအငွေ့တွေ process တောက်တဲ့အငွေ့တွေအပြင်ကလေထဲမှာရှိတဲ့အငွေ့တွေကိုသူကကာကွယ်ထားတဲ့ဟာပေါ့အဲ့တော့ဒီရက်တောက်ခြင်းအပြင် glutathione level ကညော့သွားတဲ့ကြောင့်မလို့ဒီအဆုတ်ကိုမကာကွယ်နိုင်တဲ့အတွက်ကြောင့်မလို့အဆုတ်ပွားတယ်ကျွန်တော်ဒီမှာတော့ emphysema ပေါ့အဆုတ်ပွားတဲ့ယောဂဖြစ်စေတာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အရက်တမှုနဲ့ပတ်သက်ပြီးတော့အရွယ်ရလာတဲ့အချိန်မှာအရက်အယူဆမှားမှုထိခိုက်မှုတွေအကြောင်းကိုအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကဒီကိုင်ဇာစန်တာကလျာအထွေထွေဆေးရုံအုပ်ကြီးက အထူးကုသမားတော်ကြီးဒေါက်တာမျိုးမင်းအောင်ကိုဦးဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အကြမ်းမာရေးခန္ဓာမှာတင်ဆက်ထားတာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုမနေ့ပြန်တောက်ကြမနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့ဆောင်မျောနာဆင်နိုင်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းတော်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြန်မာပြည်တဝန်းတိုင်းရင်းဒေသကအနောက်ဆုံးရအဖြစ်အပျက်တွေကိုစူးစီးပြီးတော့တင်ပြပေးထားတဲ့တိုင်းရင်းသတင်းတော်အစီအစဉ်ကိုတော့ FVP ကတိုင်းရင်းသတင်းတော်တွေကစီစဉ်တင်ဆက်ပေးထားတာရှုစားနာဆင်ပါရှင်။
အပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာအတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းတော့မှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်ဖားကတ်မြို့နယ်တွေက KIOKIA ရဲ့အုပ်ချုပ်ရေးမှူးချုပ်စီနင်းပစ်ခတ်ခံရပြီးတော့၃ယောက်သေဆုံးက၂ယောက်ဒဏ်ရာရရှိခဲ့ပါတယ်ခရနီပြည်နယ်မဲဆဲမြို့နယ်တွေကတိုက်ပွဲတွေကြောင့်စစ်ဘေးရှောင်၅000ကျော်အထွတ်အကူအညီတွေလိုအပ်နေပါတယ်သတင်းလွှာတွေတဲမှာတော့ထိုင်းမြန်မာနယ်စပ်ကဒေါ်နိုကူကရီနီစစ်ဘေးရှောင်စခန်းမှာရိခါပြက်လက်မှုဖြစ်နေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ
်ကျမကနန်းဟောင်မရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဖားကတ်မြို့စိုင်းတောင်ကျေးရွာရပ်ကွက်သုံးမှာရှိတဲ့ KIOKIA ရဲ့မြို့နယ်မူယုံအင်္ဂါနေ့ည10:00နာရီအချိန်လောက်ကစီးနင်းပစ်ခတ်ခံရပြီး3ယောက်သေဆုံး2ယောက်ဒဏ်ရာရရှိခဲ့ပါတယ် KIOKIA အုပ်ချုပ်ရေးမူယုံပစ်ခတ်ဝင်စီးခံရပြီးတဲ့နောက်ယုံလဲမိရှုဖြက်စည်းခံလိုက်ရတဲ့အပြင်အနီးအနားရှိဒေသခံပြည်သူတွေကိုလည်းအပြင်ထွက်ခွင့်မပေးဘဲပိတ်ဆို့ထားခဲ့တယ်လို့ဆိုင်းတောင်ဒေသခံတယောက်ကပြောပါတယ်မေလ12ရက်နေ့တုန်းကလည်းဖားကန်ဆိုင်းတောင်ကျေးရွာမှာ KIA အရာရှိတယောက်နဲ့ဟိုတယ်ဝန်ထမ်းတယောက်ပြစ်တက်ခံခဲ့ရပါတယ်
ထိုင်းမြန်မာနယ်စပ်ကရင်နီပြည်နယ်ဘက်ကျမ်းမဲဆဲမြို့နယ်အတွင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဆစ်ရှောင်5000ကျော်ရှိလာပြီးဖြစ်ပြီးတချို့တွေကထိုင်းနိုင်ငံဘက်ကိုဝင်ခွင့်မရကြသေးပါဘူးထိုင်းဘက်ကျမ်းကိုရောက်ရှိလာသူ4000နီးပါးရှိနေပြီးထိုင်းဘက်ကျမ်းကဝင်ခွင့်ကန့်သတ်လိုက်လို့မြန်မာဘက်ကျမ်းမှာတက်ကြီးရွယ်ဦးတွေနဲ့ကလေးငယ်တွေအပါအဝင်ဆစ်ရှောင်1000နီးပါးကျန်ခဲ့ပြီးဆစ်ရှောင်တွေကလုံခြုံရေးအပြင်အရေးပေါ်အကူအညီတွေလိုအပ်နေတာလို့မဲဆဲဒီတာခန့်တယောက်ကပြောပါတယ်ထိုင်းအာဏာပိုင်တွေကယာယီနေထိုင်ဖို့နေရာထိုင်ခင်းတဲ့အစားအသောက်တွေကိုထောက်ပံ့ပေးထားပြီးမယ်မလုံလောက်ဘူးလို့လည်းပြောပါတယ်ဇွန်လ23ရက်နေ့ကစပြီးမဲဆဲမြို့နယ်ရဲစခန်းနဲ့စစ်ကောင်စီရဲ့တပ်စခန်း3ခုကိုကရနီပူပေါင်းတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်ပြည်သူတွေစစ်ဘေးရှောင်လာကြတာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်မော်တုံကောင်းဝက်ကျေးရွာအနီးမှာတအံ့လွမြောက်ရေးတပ်မတော် PSLF TNL တပ်ဖွဲ့ဝင်အုပ်ကိုစစ်ကောင်စီတပ်ကတနက်နေ့ပစ်ခတ်ခဲ့တဲ့အတွက်ဒဏ်ရာအပြင်းထန်ရရှိခဲ့ပါတယ်ဇိုလာ18ရက်နေ့မနက်7:00ခွဲအချိန်ကမူဆယ်မြို့နယ်ဟိုနာပန်ဆုံကျေးရွာဘက်ကိုလူတချို့သွားပို့ပြီးပြန်လာတဲ့ TNL တပ်ဖွဲ့ဝင်နဲ့စစ်ကောင်စီတပ်တို့ထိတ်တိုက်တွေ့ဆုံပြီးပစ်ခတ်ခံလိုက်ရတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်တနက်နေ့ပစ်ခတ်ခံလိုက်ရတဲ့PSLF TNL တပ်ဖွဲ့ဝင်နေရောက်ဟာ TNL တပ်မဟာခုနစ်ကတပ်ဖွဲ့ဝင်နေဖြစ်ပါတယ်ပြစ်ခတ်ခံရတဲ့အတွက်တယောက်ကတော့ဘိုက်ကိုထိမှန်ခဲ့ပြီးကြံတယောက်ကတော့လက်ကိုထိမှန်ခဲ့တယ်လို့မျက်မြင်တွေ့သူတယောက်ကပြောပါတယ်
ညမထွက်ရအမိန်ထုတ်ပြန်ထားတဲ့မွန်ပြည်နယ်ရီးမြို့နယ်ကြောင်မိချောင်းတောင်ရွာကပြည်သူစစ်တပ်ဖွဲ့ဝင်ဦးရဲနိုင်ဝင်အသက်59နှစ်ဇွန်လ20ရက်နေ့မနေ့9နာရီအချိန်မှာသူ့ရဲ့နေအိမ်မှာပဲတနက်နေ့ပြစ်ခတ်ခံရပြီးတေဆုံသွားခဲ့ပါတယ်အဲ့ဒီပြည်သူစစ်အဖွဲ့ဝင်ကိုရီးဘလူးအဖွဲ့ကပြစ်ခတ်တပ်ဖြတ်ခဲ့တာလို့လူမှုကွန်ရက်စာမျက်နှာပေါ်မှာရေးသားထုတ်ပြန်ထားပါတယ်ဒါ့အပြင်ဟန်ကန်ရွာအုပ်ချုပ်ရေးမှူးနိုင်ဖူးထူးကိုလည်းဇွန်လ16ရက်နေ့ကမွန်လက်နက်ကိုင်တပ်ဖွဲ့တဖွဲ့ကသူ့ရဲ့နေအိမ်မှာဝင်ရောက်ပြစ်ခတ်ရာအိမ်နဘေးနာကထွက်ပြေးလို့အသက်ဘေးကလွတ်ခဲ့ပါတယ်
အိန္ဒိယနိုင်ငံအတွင်းလုံခြုံရေးအရာယာယီခေလုံနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်မြန်မာလူမှုအဖွဲ့အစည်းတွေအနေနဲ့လေးစားလိုက်နိုင်ရမယ့်အချက်၅ချက်ကို NUG အစိုးရနိုင်ငံခြားရေးဝန်ကြီးဌာနကအသိပေးထုတ်ပြန်လိုက်ပါတယ်ဇွန်လ15ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့NUG အစိုးရရဲ့အသိပေးထုတ်ပြန်ချက်ထဲမှာအိန္ဒိယနိုင်ငံရဲ့အချုပ်အခြာအနာနဲ့နယ်နိမိတ်ဆိုင်ရာတိုက်ခါတွေကိုထိပါစေမယ့်အပြုမူတွေကိုရှောင်ကျဉ်ဖို့မိမိတို့ခေလုံနေတဲ့ပြည်နယ်ရဲ့နိုင်ငံရေးနဲ့အုပ်ချုပ်မှုဆိုင်ရာအရေးတွေမှာမလိုအပ်ပဲ ni sun yo shen mu re ma shi se pho mu yit se ne to yain trai san rui ta ya ma win yang we te ra rui a pye a ri kaisa rui ma ma pa win pho mi mi ni thain de yak kwe che ywa re ga de dak khan rui ne tin tin ao ni thain bi thop pyan tha de lu mu ye ba da ye si ka rui ko le lai na pe ja pho so de a chat rui pa win ba de de ge lo myanmar nai ngan ta rui a ni ne lu mu ye a khet khe pyatana rui joun twi ya ba ga a ni sat song myanmar lut daw ko sa le mya lu mu ye a phwet si rui ta win shi tu rui ko a ti pe tai pe mi lo a ye nai ngan chai win ji thana ne sat twe saung nyat ta rui pyu lo ja pho le ngg a so ya ga so ba de lat shi ma india nai ngan the ma myanmar sit pe shaung 3000 jaw thwet pye ko lung ni ja ya ba de
bengla myanmar ne sat kong twe yi ko mo kha mhon nai tai khat a pi ta pat khan a cha ma pyan le sat tin khe bi me pu kong ja sin twa de lo pi ne kong te ri ne set mu lat mu lou ngan shin mya a tin a twin mu phit tu u aung aung ka pyo ba de a khu lu ja sin twa ya ra ka ro mhon nai nau set twe a pa win ta phet nai ngan ka ngwe ji pe chi ya ma kan tat mu ri chaung phit de lo so ba de jakhai pi ne sit twe shwe meng kan kong twe yi sakhan ne maung daw ne sat kong twe yi song ri ka ni bangladesh nai ngan ta ka ne sait kan ko ရေချောင်းကကုံတွေပုနေတာဖြစ်ပြီးပုကုံအများစုကတော့ရေချုံငါငချောက်ချင်းနနွန်းအပါဝင်ကော်ဖီထုတ်ဇီးယူတွေနဲ့အခြားပစ္စည်းတွေဖြစ်ကြပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါထိုင်းမြန်မာနယ်စပ်ဒေါ်နုဂူဂရီနီစစ်ပေးဆောင်စခန်းမှာတော့ရိတ်ခပြက်လက်နေတယ်လို့စစ်ပေးဆောင်တွေကပြောပါတယ်။မြေပြင်ကအခြေအနေကိုတော့ကျွန်မအမီကနေတင်ဆက်ထားပါတယ်။စစ်ပေးဆောင်တွေတိုးလာတာအလူရှင်တွေနေပါသွားတာတွေအပါအဝင်ထိုင်းအစိုးရကနေလည်းရိတ်ခအသေးယူတဲ့လမ်းကြောင်းတွေကိုပိတ်ထားတဲ့အတွက်ရိတ်ခပြက်လက်တာရိတ်ခမလုံလောက်တာတွေနဲ့ကြုံတွေ့နေရတာဖြစ်တယ်လို့ဒေါ်နုဂူစစ်ပေးဆောင်စခန်းအုပ်ချုပ်ရေးကော်မတီကိုရောင်မူနော်မူစီးကပြောပါတယ်
ဒီနေ့ထမဆက်တော့ခုနှစ်မှာကြတော့ကျမတို့လူဦးရေကများလာတယ်အတွက်ကြောင့်မလို့ကျမတို့ကလာသားရဲ့လုံလို့အရင်တမိရလူမျိုးဆန်ထုံးလို့မရတော့ဘူးနော်လမ်းလည်းပိတ်ထားတော့ရိတ်ခါလာတာလည်းခက်ခဲတော့ဘူးနော်အာဒီရိတ်ခါလာတာကဒီရိတ်ခါကအရင်လူဦးရေပေါ်မကိုက်ညီတော့ဘူးနော်
ဆီအနာသိမ့်ပြီးတဲ့နောက်ဂရီနီပြည်နယ်ထဲမှာတိုက်ပွဲတွေစတင်ဖြစ်ပွားချိန်ဒေါ်နုကုစစ်ပေးဆောင်စခန်းကိုထွက်ပြေးတိမ်းရှောင်လာတဲ့လူဦးရေ 2,000 ကျော်သာရှိခဲ့ရာကနေ 2023 မှာတော့စစ်ပေးဆောင် 9,000 နီးပါးအထိရှိလာတယ်လို့ပြောပါတယ်လူဦးရေများလာပြီးရိတ်ခါတွေပြက်လက်နေတဲ့အတွက်ကူညီထောက်ပံ့ပေးနေတဲ့အဖွဲ့အစည်းတွေဘက်ကလည်းဒီထက်ပိုပြီးကူညီပေးဖို့တောင်းဆိုနေကြသလိုထိုင်းဘက်ကနေလည်းရိတ်ခါတွေယူနိုင်ဖို့လမ်းဖွင့်ပေးဖို့တောင်းဆိုတယ်လို့ဒေါ်နုကုစစ်ပေးဆောင်စခန်းအုပ်ချုပ်ရေးကော်မတီရုံးစီမံရေးမှူးခွန်ရောဘတ်ကပြောပါရယ်
ကျွန်တော်အနေကကြတော့သူတို့ကတော့ဒီထိုင်းအစိုးရတွေကိုကျွန်တော်တို့ဒီစစ်ဆောင်အတွက်အောင်တော့လမ်းတွေဟိုဖွင့်ပေးဖို့ကျွန်တော်တို့ကလည်းအချိန်နေပဲအချိန်ခါမှမစို့ကျွန်တော်တို့ကရိခါတွေကိုလွတ်လွတ်လပ်တက်ခွင့်အောင်တော့ပြီးတော့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုလွတ်လွတ်လပ်ဝင်လာစေချင်တယ်ဟုတ်ကဲ့အဲ့ဒါလေးတော့သူတို့အကူအညီတောင်းချင်အောင်တော
့ရိခါအခက်ခဲအပြင်မိုးကအိမ်သာခွက်ချက်ပြုတ်ဖို့အတွက်အိုးခွက်ပကံစတဲ့အသုံးဆောင်ပစ္စည်းတွေလည်းလိုအပ်နေတယ်လို့ဆိုပါတယ်လိုအပ်တဲ့အရေးပေါ်အကူအညီတွေကိုပေးဖို့တောင်းဆိုနေသလိုလူဒုတွေကိုဥတီတိုက်ခိုက်နေတဲ့စစ်ကောင်စီရဲ့လှုပ်ရက်ကိုလည်းဟန်တာပေးဖို့နိုင်ငံတကာကိုတောင်းဆိုတယ်လို့ခွန်ရော့ဘတ်ကဆက်ပြောပါတယ်
ကျွန်တော်တို့ငင်းချားရေးမြ мян ရဖို့သူတို့ကအကူအညီတောင်းချင်တာကဒီစစ်ကောင်စီကိုပိတ်ပိတ်ဖို့အောင်တော့သူတို့ရဲ့လှုပ်ရက်တွေကိုဟန်တာပေးဖို့နိုင်ငံတကာကအကူအညီတောင်းချင်တယ်
ဒေါ်နုကုစစ်ပေးဆောင်စခန်းကိုရောက်လာတဲ့စစ်ပေးဆောင်တွေကတော့ခရီနီပြည်နယ်အတွင်းကဒီမော့ဆိုလွိုက်ကောရှာရောနဲ့ရှမ်းပြည်နယ်တောင်ပိုင်းကဒေသခံတွေဖြစ်ကြပါတယ်စစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်တာတွေအပြင်လေရင်ကနေဘုံကျဲတိုက်ခိုက်နေတာတွေကြောင့်ရွာတွေထဲမှာနေလို့မရတော့တဲ့အတွက်နေရက်ကနေထွက်ပြေးတိမ်းရှောင်လာကြတာလို့ပြောပါတယ်ကူကန်တော်လန်စစ်အားကောင်းတဲ့စကိုင်းတိုင်းကလေးမျိုးပေါ်နဲ့ကလေးမျိုးနယ်အတွင်းမှာကလေးပအဖအဖွဲ့ကအခွန်စနစ်စတင်လဲပတ်နေပြီဖြစ်ပြီးအခွန်ရှောင်တဲ့လုပ်ငန်းရှင်တွေကိုတော့ဥပဒေနဲ့အညီအရေးယူဆောင်ရွက်မှုတွေစတင်နေပါပြီကိုရောဘတ်ကစူးစီးထားပါတယ်
ကလေးမျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့အနေနဲ့ပြည်သူလူထုကိုဝန်ဆောင်မှုပေးနိုင်ဖို့အမျိုးသားငြိမ်းချမ်းရေးအစိုးရရန်တရားလည်ပတ်နိုင်ရေးအတွက်ပြည်သူလူထုကိုဝယ်မပိစီပဲစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုအဓိကထားပြီးဇွန်လ3ပိုင်းကစလို့အခွန်စနစ်စတင်ဆောင်ရွက်လာခဲ့ကြပြီဖြစ်ပါတယ်အဲ့ဒီအတွက်မေလ26ရက်နေ့ကစပြီး10ရက်အတွင်းပညာပေးကာလအဖြစ်သတ်မှတ်ခဲ့ပြီးနောက်ဇွန်လ5ရက်နေ့ကစတင်ပြီးအခွန်မဆောင်တဲ့လုပ်ငန်းရှင်တွေကိုအရေးယူတာတွေလုပ်နေပြီလို့ကလေးမျိုးနယ်ပြည်သူအုပ်ချုပ်ရေးအဖွဲ့ဝင်တဦးကပြောပါတယ်
အခုဆောင်နေတဲ့လူတွေဆောင်နေကြပြီပေါ့နော်
ကျွန်တော်တို့အခွန်မဆောင်တာနဲ့ဆိုင်ရာနေပစ္စည်းပါလာဆိုရင်ကျွန်တော်တို့အဒီပစ္စည်းကိုခဏဖိနေရတယ်အခွန်ဆောင်မလားမေးတယ်အခွန်ဆောင်မှာဆိုရင်ဒါအဒီအခွန်ဒီကနေပဲအဒီအခွန်လုပ်ပေးရတယ်ကလေးမျိုးနဲ့ပြည်သူအုပ်ချုပ်ရေးအဖွဲ့အနေနဲ့အခွန်ကနေရရှိလာတဲ့ငွေကြေးတွေကိုဂျာကာလာပညာရေးကဏ္ဍတွေမှာပြန်လည်အသုံးပြုသွားမှာဖြစ်ပြီးအလေးလွတ်မရှိအောင်အာမခံထားပါတယ်လို့သူကစက်ပြော Mipine online canile a consound IB, Tekelo a consound chimachide, Longan, Shinri, Gompia Siri Guro, Piatan Quen Puma, Mahobulo, Glimune, Pitu Ocho Yapuega, Sobare, Glimune Drema, Pitu Ocho Yapuene, Longan Shin Pidurita, a conco cam, Mune, Patebi, Glimuga, Tetua Lo Shadu to Uga, Yakulu, Totabare.
Democracy Nangan Tiri, let the Kuma sound in Nangando, Lepalum, the Alpinere. Supi met Tonoru, Chini Lumuma, a cool Hangi, a Chini Turo, Tonoru. Ituria, Beluia people, Nishimbo, Ketam Putoma, the new Yungan Yare, a Chini Yamire. Name, the Lungan Chini, eating there, General, the Gelo, Paka Pave, PDF, BDP Kunu, Downes, who in. Now set to a Chilame, through a dread Lungi, Blouty, Dinamere, Down Yumuta, and Kamua, Blouty, Dopiname, Sureha, who are eating a Ruben in there.
Claim you ne, Pitu Ochoi, a Puegani, Tamatare, a Consayame, Longa, and Musa Rigaro, the Yanzata, a coma, Gina, Jauques. Opu, Okui, Jauqui, Midui, Tin, Wa, Dasi, Dizer Siru Pibi, Sipping a Kongaro, Gongsum Sai, Langa, Langa in Tokwin, Dinan Pueyo, Disset, Jimuru Bawin Elu Subar Kamya.
Akusa be the engine Chagunas in Zayamaba.
Kachim Pine, Pakam Yuni, Tega, Kio, Kia, E, Ocho Yemuyo, Ingani Yanga, Sinin Pika Kayabi, Don Yauti, So Nayout Tanya Yashi Kebare. Kayini be may same unit take a type worry down. Sip Bisham Narham Jo, Shilabi Pippi, the town Jogaro, Tining and Pegu, Winquimaya, Jaribe, a Kuni Rilu, and Nibare.
The Russian Rikunasin Nikijara Garo, Nessa Dida, Dina the Rinau Brigani. A bus sentence up in it, dying the Rinuabe Pippare. Now the Rimba season my best song, Jaya on my shirt to my Amiba.
FBA, dying the rain out the tin sap big at it, Yamabi de Wanga, dying the daga, now so ya pipiatigo, Susie, Timbia Beni de, dying the rain last season go, Susanna Singera, Piparishin, Jada Rininia, a passing gana season egaro de la barre, a cool tolling big at a season ego, Manapia and Taujamana came out, the lepia me tolling be mamo, Samuel Nasia and I marishin, Jamari a season is some of the Kimaro, now so ya drin jinjo go, go winning at the lepia biabi machine.
Russia then tarred Crimea threat Dajigo, Ukraine missile donate Taita, just see Gabime, Tintamura Mashibulo, Rashaga, Jolibare. Ukraine the Mara, Vladimir Zelensky Gale, Nanga Tamima, Tatu, Shigu, Satuni, Nandelu, Jolichema, D Tamima, Tapasi, Tincho, a Pientan, Tiny, the Casan Titane, the Crimea Junzego, Satare, Tata, a tight Kalayaraba. Didraha, Crimea, Natan Sale, Gunitag, Pengla, Russian in a good Ukraine, Tatu Jore, Sepore, a diga, Tony, Tata, and Nangerega, the coup, Pipare. American Tamra, Chu Baidenha, India, when you joke Narendra Molinet, Tine, Embirama, Triso, Sunini Babi. Dione, a pian pinere, the democracy, Nangajin, a kuja, Shasha Babu, the Nisa, Shilimbogole, Kunagabe, Lokevare, a gule, and a purse, Sunini Yama, Tamra Baidenga. Longer a Senecabe to Yin, Tutamarabuane, India go Yakes in Dega, Indiana Sassay, Ye Parago, Tigabi, Tassinzi, T Sassay, Dumin and Dadrigo, Tuyaga, Ararugo, a good Kusi, Dumin and Gere, Dajo, Siwa, Konde, Mugani, Kawe, Ganati, Pubon, Sayamuri, a good two chair lana and Bido, Jolibare, India Winjo, Modigale, the Mutia, Chenigani, Agatha, Mugongi, Nananga, Pubon, Sayamuriga, Kithi, Nipinari, Ned, to the Hondo, Totalanida, Konyu Midelu, Jogabare. Gulu Chemabe, American Tamraga, Til Tamrago, Anna Shin, Pyogeta, Paul, Pian Shop, Pioma, Hopulu, American Pyogayaga, Pyolebare. The name in Ganima, Democrat Party, ye, Natown Sell Ligune, Tamra, Messebwe, Yamongwe, Canada, Tamra Jubaidanga, Tamra Shigo, Anna Shin, Lucoletaga, a two sand of Mahoba, Wood, American, and Jai Pyogayaga, Pyolebare.
John Lanason Niani Jadabri Ninaye, now Sonya Drinjin Yogo, go winning at India Bigger up Chibarishi. Dignina a season Tolu Yemuga, a lame up Chibarishi. Sabinsaya, Dampa Engineer Rigaro, Sean Gun Chanet, Helm Noob Chibarishi, Jamaga Sumoma, Dina season ego Tawi Udin Sabigger up Chibare, Viego Nadora Singer, Dwajizu, two wet Dishibare, Dorashim Yanet to go up Yamabi to be that alo, say Chana, go Jama, Luya Sanari, Pijabadishi.
This program has come to you from the Voice of America, Washington.